Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် PNE အပေါင်းကခင်ဝေးကြပါစေ View American တန်ရဲ့2024ခုနှစ် April 5ရက်တောက်ကြနေညချမ်း Radio Season ကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ချုပ်လည်ပေးနေပါပြီရှင်မြန်မာစံတော်ချိန်ည9:00ကနေ10:00ထိထုတ်လည်ပေးသွားမယ့် Season ကိုတော့ line kilometer 32နဲ့52တို့ကနေဖမ်းယူနိုင်ပါတယ်နောက် View Radio Season ကို View ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းရုပ်သံအစီအစဉ်ဖြစ်နေထုတ်လည်ပေးနေတဲ့အချိန်နဲ့တပြိုင်နက်တည်းမှာတိုက်ရိုက်နားဆင်ကြည့်ရှုလို့လည်းရပါတယ်ဒီမနေ့အစီအစဉ်မှုကတော့ကျွန်မခင်ပြထွေးပါရှင်
ကျွန်တော်တို့က
မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆင်းမြတ်ပါမှာဒီဂါဇာကမ်းရောင်ဒေသကိုအကူအညီတွေပို့ပေးနိုင်ဖို့အတွက်ယာယီလမ်းကြောင်းတွေကိုဖွင့်ပေးမယ်လို့အစ္စရေးကဒီကနေ့ကြေညာပါတယ်အမေရိကန်ဗန်နာရေးဝန်ကြီးကတော့ဒီတရုတ်နိုင်ငံမှာတရုတ်ဒုတိယဝန်ကြီးချုပ်နဲ့တွေ့ဆုံပြီးတော့မှနှစ်နိုင်ငံကြားမှာကောက်မွန်တဲ့စီးပွားဆက်ဆံရေးလိုလာတယ်လို့ပြောကြားခဲ့ပါတယ်မြန်မာနိုင်ငံအပါအဝင်ဒီအရှေ့တောင်အာရှနိုင်ငံတွေမှာဒီစံချိန်တင်အောင်ပို့တဲ့အပူလိုင်းတန်ကိုခန်းစားနေကြရပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီလိုနောက်ဆုံးရသတင်းတွေကိုကြားရမယ့်အပြင်ကိုပဲဒီကချင်ပြည်နယ်မန်စီမြို့အနီးကဒီဆက်သွယ်ရေးအရေးပါတဲ့စစ်ကောင်စီတပ်စခန်းတစ်ခုကိုတော့ကချင် KIA နဲ့ PDF ကူပေါင်းတပ်ဖွဲ့တွေကဒီကနေ့သိမ်းယူလိုက်တာနဲ့ပတ်သက်ပြီ
းကျွန်တော်တို့ကြားသိရတဲ့လောက်ကတော့ဟန်တက်ကတော့သူတို့ပါသာသူတို့ထွက်သွားတယ်ဆိုတဲ့သတင်းကတော့ကြားပါတယ်အဲ့ဒါကိုကျွန်တော်တို့တပ်ဖွဲ့ဝင်တွေကတော့ဒီနေ့ပေါ့နော်ရှင်းနိုင်ရဝန်ချက်တော့မှာအဲ့ဒီနေမရှိနေရတဲ့လူပြည်သူဆိုတဲ့တရင်တော့ကျွန်တော်တို့ကြားပါတယ
်ဒါကတော့ KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးပြောပြသွားတာဖြစ်ပါတယ်ကချင်ပြည်နယ်ဘက်ကနောက်ဆုံးအချိန်ထိကြားရမယ့်အပြင်ကိုပဲဒီကရင်ပြည်နယ်ဘက်မှာဆိုရင်လဲကော့ကရိတ်မြဝတီတင်ကန်းညီနောင်ဒေသတွေမှာတိုက်ပွဲတွေပြင်းထန်နေတယ်ဆိုတာနဲ့ဒီလိုတိုက်ပွဲတွေကြောင့်နိုင်ငံတော်မှာစစ်ပီးဒုက္ခတွေအဆမတန်များလာနေတဲ့အကြောင်းနောက်ဆုံးရအချိန်တွေကိုတင်ပြပေးသွားဖို့ရှိပါတယ်အပတ်စဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍတူဒါဆုံးလေအမေရိကန်တခွင်နဲ့တိတ်တန်တဲ့နှိပညာစစ်စင်တွေကိုလည်းနောက်ပိုင်းမှာထုတ်လင်းပြသွားဖို့ရှိပါတယ်အခုကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့အတူချမှတင်ပြပေးပါမယ်ရှင
်အစအစာပြက်လက်နေတဲ့ဒီဂါဇာကမ်းမြောင်ဒေသကိုအကူအညီတွေပို့ဆောင်ပေးနိုင်ဖို့အတွက်ယာယီလမ်းကြောင်းတွေဖွင့်ပေးမယ်လို့ဒီအစ္စရေးကဒီကနေ့တောက်ကြနေမှာကြေညာပါတယ်အစ္စရေးတို့စစ်စီရေးအတွင်းမှာဒီအကြက်သားတွေနဲ့လူသားချင်းစာနာကူညီသူတွေကိုမထိခိုက်အောင်လို့အခိုင်အမာလုပ်ပြမှာအစ္စရေးကိုအမေရိကန်ကကူညီမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူနဲ့ဒီကြောက်တဲ့ပြည်နယ်ဥရောကဆက်သွယ်စကားပြောစင်မှာပြောခဲ့ပြီးတဲ့နောက်မှာအခုလိုမျိုးအစ္စရေးဘက်ကကြေညာတာပါဂါဇာဒေသတွေကိုအဝင်ထွက်လုပ်နိုင်တဲ့မြောက်ပိုင်းကအရက်စ်နေဇက်ဂိတ်နဲ့အက်ရှ်ဟုဒ်စိတ်ကန်းအပါဝင်ယာယီလမ်းကြောင်းတွေဖွင့်ပေးမယ်လို့ပြောပါတယ်။စစ်ပွဲဆင်နွှဲနေတဲ့ရည်မှန်းချက်အတိုင်းဆက်တိုက်နိုင်အောင်နဲ့လူသားချင်းစာနာစရာပြဿနာကနေကာကွယ်နိုင်အောင်အကူအညီတွေကိုတိုးမြင့်ပေးရေးကမဖြစ်မနေလိုအပ်တယ်လို့အစ္စရေးဝန်ကြီးချုပ်ယုံကထောက်ပြပါတယ်။ဘလို့အကူအညီတွေကိုဘလောက်ပမာဏခွင့်ပြုမလဲဆိုတာကိုတော့ထောက်ပြချက်ထဲမှာပြောမထားပါဘူး။ဂါဇာဒေသတွေကပါလက်စတိုင်းပြည်သူတွေအတွက်ပရဟိတအကူအညီပေးဖို့တွားသူတွေရဲ့ရင်နှန်းကိုအစ္စရေးစစ်တပ်တိုက်ခိုက်ခဲ့တဲ့အတွက်အမေရိကန်အပါအဝင်နိုင်ငံစုံကပရဟိတအကူအညီပေးသူ9ယောက်သေဆုံးခဲ့ပြီးတဲ့နောက်မှာအမေရိကန်သမ္မတနဲ့အစ္စရေးဝန်ကြီးချုပ်တို့ဖုန်းနဲ့ဆက်သွယ်ပြောခဲ့ကြတာပါအမေရိကန်အခြေစိုက် World Central Kitchen ပရဟိတအဖွဲ့ကအကူအညီပေးဖို့တွားသူအမေရိကန်၊ကနေဒါ၊ဗြိတိန်၊ဩစတြေးလျ၊ပိုလန်နဲ့ပါလက်စတိုင်းပရဟိတအကူအညီသူတွေတက်ဖြတ်ခံရမှုနဲ့ပတ်သက်လို့ရာဇဝတ်မှုနဲ့စုံစမ်းပေးဖို့အတွက်ပိုလန်နိုင်ငံကဒီကနေ့တောင်းဆိုလိုက်ပါတယ်ဝါဆော့မြို့မှာရှိတဲ့အစ္စရေးသံတမန်ကြီးကိုလည်းဆင့်ခေါ်ပြီးတော့ဒီတိုက်ခိုက်မှုအပေါ်မကျေနပ်ကြောင်းအသိပေးခဲ့တယ်လို့ပိုလန်ဒုတိယနိုင်ငံခြားရေးဝန်ကြီးကပြောကြားခဲ့ပါတယ်။အစ္စရေးတို့ကတော့ပါလက်စတိုင်းလက်ဖြောက်တပ်နက်သမားကိုပစ်မှတ်ထားတိုက်ခိုက်စဉ်မှာမှားယွင်းပစ်ခတ်မိတာဖြစ်တယ်လို့ဒီကနေ့တောက်ကြနေမှာဝန်ခံပြောကြားပါတယ်။ပစ်ခတ်ဖို့အမိန့်ပေးခဲ့တဲ့ဗိုလ်မှူးတစ်ယောက်နဲ့ဗိုလ်ကြီးတစ်ယောက်ကိုလည်းအစ္စရေးစစ်တပ်ကထုတ်ပယ်လိုက်တယ်လို့ကြေညာခဲ့ပါတယ်ရှင်။
အစ္စရေးကိုလက်နက်တင်ပို့ရောင်းချတာတွေရက်တန့်ရေးတောင်းဆိုတဲ့အဆိုပြုချက်တရက်ကိုတော့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီ UNHCR မှာမနေ့ဧပြီလ4ရက်နေ့တုန်းကမဲခွဲတီးပြလိုက်ပါတယ်။ဒီအဆိုပြုချက်ဟာဂါဇာကိုထိုးစစ်ဆင်တိုက်ခိုက်မှုတွေအတွင်းအစ္စရေးကပါလက်စတိုင်းလူမျိုးတွေအပေါ်မှာအခွင့်အရေးချိုးဖောက်မှုတွေအလွန်အကျွံကျူးလွန်နေတာကိုရက်တန့်ဖို့အတွက်ရည်ရွယ်တဲ့လှုပ်ဆောင်ချက်လည်းဖြစ်ပါတယ်။အဖွဲ့ဝင်58နိုင်ငံပါတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာထောက်ခံမဲ28မဲ၊ကန့်ကွက်မဲ6မဲ၊ကြားနေမဲ73မဲနဲ့မဲခွဲအတည်ပြုလိုက်တာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်အရဂါဇာမှာစားနပ်ရိက္ခာပြက်လက်မှုနဲ့ရင်ဆိုင်နေရတဲ့ပါလက်စတိုင်းတွေအတွက်တောက်တုံးရည်နဲ့ဒီစားနပ်ရိက္ခာအပါအဝင်စာနာမှုဆိုင်ရာအကူအညီတွေပေးပို့သွားဖို့နဲ့အစ္စရေးကိုလက်နက်အပြင်ပါလက်စတိုင်းတွေကိုဖိနှိပ်တဲ့နေရာမှာအသုံးပြုနိုင်တဲ့အရက်ဖက်စစ်ဖက်နှမျိုးစလုံးအသုံးပြုတဲ့ကုန်ပစ္စည်းတွေတင်ပို့မှုအတွက်ကိုလည်းကုလသမဂ္ဂကကြောထောင်တော်ခံပေးထားတဲ့အဖွဲ့အစည်းတွေကစုံစမ်းစစ်ဆေးပေးဖို့ကိုတောင်းဆိုထားပါတယ်။ လူခွင့်ရေးကောင်စီကအစ္စရေးစံကြီးဆိုင်ရာဆုံးဖြတ်ချက်တွေကိုချမှတ်လေးရှိတယ်လို့အစ္စရေးကဆွဆွဲပြောဆိုပြီးတော့အဲ့ဒီလိုအစ္စရေးရဲ့ဆွဆွဲချက်တွေမှာအမေရိကန်ကလည်းတခါတရံပူးပေါင်းပါဝင်လေးရှိပါတယ်။လွန်ခဲ့တဲ့နှစ်နဲ့ငယ်အတွင်းလူခွင့်ရေးကောင်စီဟာတခြားနိုင်ငံတွေနဲ့နှိုင်းယှဉ်ရင်အစ္စရေးရဲ့ဒီပါလက်စတိုင်းတွေအပေါ်လှုပ်ဆောင်ချက်နဲ့ပတ်သက်လို့ဆုံးဖြတ်ချက်ချခဲ့တာကပိုများတယ်လို့ပြောဆိုကြပါတယ်ရှင်။
တရုတ်နိုင်ငံမှာရောက်နေတဲ့အမေရိကန်ဗန္နာရေးဝန်ကြီးဂျန်နက်ယယ်လင်ဟာဒီတရုတ်ဒုတိယဝန်ကြီးချုပ်ဟဲလီဖန်နဲ့ဒီနေ့တွေ့ဆုံပြီးတော့အမေရိကန်စီးပွားရေးလုပ်ငန်းတွေအတွက်မျက်မျက်တတဖြစ်စေဖို့လိုလာတယ်လို့ပြောကြားခဲ့ပါတယ်။ဒီခါဒီအမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားမှာလည်းကောင်းမွန်တဲ့စီးပွားဆက်ဆံရေးရရှိဖို့လိုလာတယ်လို့အခုလိုပြောကြားခဲ့ပါတယ်
။ As I have said, the United States seeks a healthy economic relationship with China.
နိုင်ငံလုံးအတွက်အကျိုးအမြတ်ရှိစေမဲ့ကောင်းမွန်တဲ့စီးပွားဆက်ဆံရေးကိုအမေရိကန်ဘက်ကလိုလားကြောင်းနဲ့အဲ့လိုကောင်းမွန်တဲ့ဆက်ဆံရေးမှာနိုင်ငံလုံးကလုပ်ငန်းတွေအလုပ်သမားတွေအတွက်မျှတတဲ့ဝင်ကျင်ကိုဖန်တီးပေးဖို့လိုအပ်တယ်လို့အမေရိကန်ဗန္နာရေးဝန်ကြီးဂျန်နက်ယယ်လင်ပြောကြားသွားခဲ့တာပါ။ရာသီဥတုပြောင်းလဲဖောက်ပြန်မှုနဲ့စီးပွားရေးအားကောင်းစနိုင်ငံတွေမှာအကျွေးပြည်နေတဲ့ကိစ္စလို့ကမ္ဘာစိန်ခေါ်မှုတွေကိုဖြည့်ဆင်းနိုင်ဖို့အတွက်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံအတွက်အရေးကြီးတယ်လို့လည်းတရုတ်ဒုတိယဝန်ကြီးချုပ်ဟဲလီဖန်နဲ့ဒီဂွမ်ဂျိုးမြို့မှာတွေ့ဆုံစဉ်ပြောကြားခဲ့တာပါ။ကုန်ပစ္စည်းတွေကိုအလုံးမင်းထုတ်လုပ်နေမှုအပိုင်းနဲ့စီးပွားရေးနဲ့ဆိုင်တဲ့အမျိုးသားလုံခြုံရေးကိစ္စလို့အရေးကြီးတဲ့ကိစ္စတွေမှာနှစ်နိုင်ငံကြားနိနိကက်ကက်ဆက်သွယ်စကားပြောဖို့အရေးကြီးတယ်ဆိုတာကိုလည်းအမေရိကန်ဗန္နာရေးဝန်ကြီးဂျန်နက်ယယ်လင်ကပြောကြားခဲ့ပါတယ်။သူဟာဒီကနေ့အစောပိုင်းတုန်းကလည်းအမေရိကန်ကုန်သည်ကြီးများအသင်းနဲ့တွေ့ဆုံခဲ့ပြီးတော့တရုတ်မှာစီးပွားရေးလုပ်နေတဲ့အမေရိကန်ကုမ္ပဏီတွေအတွက်အခွင့်အလမ်းတွေစိန်ခေါ်မှုတွေကိုဆွေးနွေးခဲ့ပါတယ်။တရုတ်နိုင်ငံကကုန်ပစ္စည်းတွေကိုအလုံးမင်းထုတ်လုပ်နေမှုကကမ္ဘာစီးပွားရေးကိုထိခိုက်စေတယ်လို့ပြောကြားခဲ့ပါတယ်။အမေရိကန်ဗန္နာရေးဝန်ကြီးဟာ၄ရက်ခရီးစဉ်နဲ့တရုတ်နိုင်ငံမှာကြာသပတေးတွေကရောက်ရှိနေတာဖြစ်ပြီးတော့ဘေကျင်းမြို့တော်မှာဒီတရုတ်ဝန်ကြီးချုပ်လီချင်းနဲ့တနင်္ဂနွေနေ့မှာတွေ့ဆုံဖို့ရှိပါတယ်ရှင်။
ရုရှားနိုင်ငံတောင်ပိုင်းရော့စတော့ဖ်ဒေသမှာရှိတဲ့လေတပ်အခြေစိုက်စခန်းကိုမနေ့ကတိုက်ခိုက်မှုအတွင်းမှာအနည်းဆုံးလေယာဉ်6ဆင်းပျက်စီးသွားတယ်လို့ယူကရိန်းကဒီကနေ့ဧပြီလ5ရက်နေ့မှာပြောပါရယ်။နှစ်နိုင်ငံနယ်စပ်မှာရှိတဲ့ရော့စတော့ဖ်ဒေသကိုယူကရိန်းကဒီဒရုန်းယာဉ်50ကျော်နဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ရုရှားကာကွယ်ရေးဌာနအရာရှိတွေကလည်းဒီကနေ့အတည်ပြုပြောပါရယ်။ဒါဟာရုရှားနိုင်ငံအတွင်းယူကရိန်းဘက်ကထုံးနဲ့တိုက်ခိုက်တာတွေကိုအချိန်မြင့်လှုပ်ဆောင်လာတဲ့အချိန်ယူကရိန်းကရုရှားကိုတစ်ချိန်တည်းမှာပဲလေတောင်းကနေအကြီးမားဆုံးတိုက်ခိုက်တိုက်တာဖြစ်တယ်လို့လည်းပြောပါရယ်။ယူကရိန်းနယ်စပ်နဲ့မိုင်60ကျော်ဝေးတဲ့မိုရိုဇော့စကီခရိုင်အတွင်းမှာဒရုန်းယာဉ်ပေါင်းဒီ44ခုကိုသူတို့ဘက်ကပစ်ချနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်။ယူကရိန်းရဲ့တိုက်ခိုက်မှုကြောင့်လျှက်စစ်တပ်အားပေးဆက်ယုံတစ်ခုအနည်းချင်းပျက်စီးသွားတယ်လို့ရော့စတော့ဖ်ဒေသအုပ်ချုပ်ရေးမှူးဗက်စီလီကိုလူဘက်ကပြောပါရယ်။တိုက်ခိုက်မှုကြောင့်သူတို့ရဲ့လေယာဉ်တွေထိခိုက်ပျက်စီးခဲ့တာရှိမရှိဆိုတာကိုတော့ရုရှားဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။ယူကရိန်းရဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ထုတ်ဖော်ပြောဆိုလို့မရှိတဲ့ရုရှားအစိုးရကအခုဒီချိန်မှာရှာရှာပါပါထုတ်ဖော်ပြောဆိုတာလည်းဖြစ်ပါရဲ့ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုက်တိုမီတာ32 kHz 9303ညနဲ့9383ညလိုက်တိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505အနေနဲ့ထိုးလင့်ပေးနေပါတယ်ခင်ဗျာ
။ဧပြီလ5ရက်တရားနေ့ညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြားပေးနေပါတယ်ရှင်။မလေးရှားနိုင်ငံကဆက်သွယ်ရေးလုပ်ငန်းစုကြီးဖြစ်တဲ့ Axiata Group လုပ်ငန်းကြီးကမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံထားတဲ့ဆက်သွယ်ရေးတာဝါရိုင်လုပ်ငန်း E.Dot ကိုမြန်မာ Limited ကိုဒေါ်လာတန်150နဲ့ရောင်းချတော့မှာဖြစ်ပါတယ်။ E.Dot ကိုမြန်မာရဲ့အစုရှယ်ယာတွေအားလုံးကိုပိုင်ဆိုင်တဲ့ E.Dot ကို Investment in Singapore ကုမ္ပဏီထဲမှာထည့်ဝင်ထားသမျှအစုရှယ်ယာ88ရာခိုင်နှုန်းနှီးပါးလုံးကိုရောင်းချမယ်လို့ဒီ Axiata Group လုပ်ငန်းကြီးရဲ့လက်အောက်က E.Dot ကိုတာဝါရိုင်လုပ်ငန်းကကြီးညာခဲ့တာပါ။မြန်မာနိုင်ငံမှာလုပ်ငန်းတွေလုတ်ကန်ရတဲ့အခြေအနေဆိုးလာတာကြောင့်ရောမက်ခရိုစီးပွားရေးလုတ်ကန်ရတဲ့အခြေအနေတွေပိုဆိုးလာတာကြောင့်မှမြန်မာနိုင်ငံလုပ်ငန်းတွေကနေထွက်ဖို့အတွက်ဆုံးဖြတ်တာဖြစ်တယ်လို့ဒီ Axiata Group လုပ်ငန်းကြီးကပြောပါရယ် E.Dot Go လုပ်ငန်းဟာ2015ခုနှစ်မှာဒေါ်လာ220တန်းရင်းနှီးမြှုပ်နှံပြီးတော့မြန်မာနိုင်ငံမှာဆက်သွယ်ရေးတာဝါတိုင်းလုပ်ငန်းတွေကိုလုတ်ကန်ခဲ့တာဖြစ်ပါတယ်E.Dot ကိုမြန်မာကိုဘယ်သူဝယ်မယ်ဆိုတာကိုတော့ထုတ်ပြန်ခြင်းမရှိပါဘူး။2021စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးစီးပွားရေးလုံခြုံရေးအခြေအနေတွေနဲ့အမေရိကန်အပါအဝင်အနောက်နိုင်ငံတွေရဲ့အရေးယူပိတ်ဆို့မှုတွေကြောင့်နိုင်ငံတကာရင်းနှီးမြှုပ်နှံတဲ့လုပ်ငန်းတွေမြန်မာနိုင်ငံကနေပြီးတော့ထွက်သွားနေကြတာဖြစ်ပါတယ်ရှင်။
ဒီနေ့2024ခုနှစ်အတွင်းမြန်မာနိုင်ငံတဝန်းအထူးဒုက္ခရောက်နေသူတွေအတွက်အရေးပေါ်စာနာမှုအကူအညီတွေပေးနိုင်မှုဒေါ်လာသန်းပေါင်း990ကျော်တောင်းဆိုထားတဲ့အထက်က400ခန့်လုံးပဲရရှိသေးတဲ့အကြောင်းနဲ့ဒီဆိုင်ကလုန်းမုန်တိုင်းတိုက်ခတ်ခဲ့တဲ့အချိန်မတိုင်ခင်လူပေါင်း93000အထက်အရေးပေါ်အကူအညီတွေဖြစ်စည်းပေးနိုင်ဖို့အတွက်လိုအပ်နေတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညွှန်တိုင်းအရေးမူယုံ UNOCHA ကဒီနေ့အစည်းအဝေးထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်အတွင်းရခိုင်တပ်တော် AA နဲ့စစ်ကောင်စီအကြားတိုက်ပွဲတွေပြင်းထန်နေပြီးတော့အိုးမဲ့အိမ်မဲ့ထွက်ပြေးနေရတဲ့ရဲသားပြည်သူတွေအများအပြားတောက်သုံးရီရှားပါတဲ့ဒုက္ခကိုရင်ဆိုင်နေရတဲ့အကြောင်းလည်းသတင်းထုတ်ပြန်ပါတယ်။ဆိုင်ကလုန်းမုန်တိုင်းတိုက်ခတ်နိုင်တဲ့ရာသီမတိုင်ခင်အမိုးကတွေရဖို့လိုအပ်တယ်လို့ကန့်သက်ပိတ်ပင်မှုတွေကြားစားနပ်ရိက္ခာရှားပါတဲ့အခက်အခဲကိုလည်းရင်ဆိုင်နေရတယ်လို့ UNOCHA ဖွဲ့ကပြောပါတယ်။ကချင်ပြည်နယ်အတွင်းမှာမတ်လ9ရက်နေ့ကကချင်လူမျိုးရေးအဖွဲ့စစ်စင်ရေးအသစ်ဆင်နွှဲခဲ့တဲ့နောက်ပိုင်းမြို့ဆယ်မြို့ကနေထွက်ပြေးလာတဲ့အိုးမဲ့အိမ်မဲ့ဒီ18000ကျော်ရှိတဲ့အကြောင်းနဲ့စကိုင်းတိုင်းကလေးမြို့နယ်မှာလည်းဖေဖော်ဝါရီလကုန်နောက်ပိုင်း PDF အဖွဲ့နဲ့မြန်မာစစ်တပ်အကြားတိုက်ပွဲတွေကြားမှာအိုးအိမ်မဲ့ဆွတ်ခွာထွက်နေရဆွတ်ခွာထွက်ပြေးကြရသူပေါင်း28000လောက်ရှိနေပါတယ်မြန်မာနိုင်ငံတဝမ်းမှာဒီလိုဥယျာဉ်စုကထွက်ပြေးရသူတွေဟာတခါမှမကြုံဘူးတဲ့ဒီ2,800အထိကိုတိုးလာနေပြီးတော့အဲ့ဒီအထက်က2,500ဟာစစ်တပ်ကအာဏာသိမ်းမှုနောက်ပိုင်းမှာနေရစုကထွက်ပြေးလာသူတွေဖြစ်တယ်လို့လည်း UNOCHA ရဲ့အစင်ကစားမှာဖော်ပြထားပါတယ်ရှင်
မြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှနိုင်ငံတွေမှာဒီစံချိန်တင်အောင်ပူပြင်းတဲ့ဒီအပူလိုင်းဒဏ်ကိုခံစားနေကြရပါတယ်။မြန်မာ၊ထိုင်း၊မလေးရှား၊ဗီယက်နမ်၊ဖိလစ်ပိုင်၊အင်ဒိုနီးရှားနိုင်ငံတွေကိုဖြတ်နေတဲ့အပူလိုင်းကြောင့်လွန်ခဲ့တဲ့ပူပြင်းမှုကိုခံစားနေကြရပြီးတော့ဖိလစ်ပိုင်နိုင်ငံမှာဆိုရင်ကျောင်းတွေပိတ်ထားပါတယ်။တချို့အတန်းတွေကိုတော့အွန်လိုင်းကနေသင်ကြားပေးနေကြပါတယ်။တမိုင်းစံချိန်တင်အောင်ပူပြင်းတဲ့အပူလိုင်းဖြစ်တယ်လို့မိုးလေဝသပညာရှင်တွေကပြောထားပါတယ်။မကွေးမြို့မှာ45ဒီဂရီစင်တီဂရိတ်မန္တလေးမြို့မှာ43ဒီဂရီစင်တီဂရိတ်၊မုံရမြို့မှာ42ဒီဂရီစင်တီဂရိတ်၊ရန်ကုန်မြို့မှာ40ဒီဂရီစင်တီဂရိတ်အပူချိန်တွေဖြစ်မယ်လို့မိုးလေဝသနဲ့ဇလောက်ဗေဒဌာနကဒီကနေ့တောက်ချာနေ့အတွက်ခန့်မှန်းချက်ထုတ်ပြန်ထားပါတယ်။အပူလိုင်းဓာတ်ရိုက်ဖြတ်တန်းသွားတဲ့မြန်မာနိုင်ငံအလဲပိုင်းမင်းဘူးမြို့၊ထိုင်းနိုင်ငံတောင်ပိုင်းကဟတ်ရိုက်မြို့၊ဗီယက်နမ်အနောက်ပိုင်းကရန်ရှူးတို့မှာဒီစံချိန်တင်အောင်အပူမြင့်တက်ခဲ့တယ်လို့ကမ္ဘာတဝန်းလေထုအရေးသွေးတွေကိုစောင့်ကြည့်တိုင်းတာတဲ့ IQA ကဧပြီလ4ရက်နေ့ကပြောကြားပါတယ်ဗီယက်နမ်နိုင်ငံကိုဖြတ်နေတဲ့အပူလိုင်းကြောင့်မဲခေါင်မြို့မှာဒေသမှာလည်းသမားတွေအတွက်အတော်လေးခက်ခဲတဲ့အခြေအနေကြုံတွေ့နေကြရပါတယ်။ဟိုချီမင်းမြို့မှာလည်းနေ့လယ်ပိုင်းအပြင်ထွက်အလုပ်လုပ်သူတွေအတော်လေးအခက်ကြုံနေကြရပါတယ်ရှင်
။ထိုင်ဝမ်မှာတော့ဘုံလူနေကလှုပ်ခဲတဲ့ငင်းငင်းကြောင့်တိတ်ဆုံးသူဟာ12ယောက်ထိရှိသွားပြီဖြစ်ပြီးတော့ထိခိုက်ဒဏ်ရာရသူ1000ကျော်ရှိနေပါတယ်။ငလျင်ဗဟိုပြုလှုပ်ခဲတဲ့နေရာနားမှာရှိတဲ့ဟွာလျန်ဒေသကမြေအောက်လှိုင်းကူတွေစဒီစရဲချခီးထွက်တဲ့ကမ်ပိန်းနေရာတွေမှာပိတ်မိနေကြတဲ့သူတွေကိုကယ်ဆယ်ရေးတွေကဆက်ပြီးတော့ရှာဖွေနေကြပါတယ်။ငွေရင်လောက်တဲ့အထက်45ဒီဂရီလောက်ဆောင်းသွားတဲ့အဆောက်အုံကြီးကိုတော့ဒီကနေ့ဆက်ပြီးတော့ရှင်းလင်းနေပါတယ်။လူနေအိမ်တွေဈေးဆိုင်ခန်းတွေပါတဲ့တပ်တန်း40နီးပါးရှိပြီဖြစ်တဲ့အထက်မြင့်အဆောက်အုံကြီးကိုဖယ်ရှားဒီဖျက်ချပြီးတော့ဖယ်ရှားနိုင်ဖို့လုပ်နေပြီလို့အာနာမန်ကပြောပါတယ်။သေဆုံးသူအလောင်း2လောင်းကိုဒီကနေ့ထပ်မံတွေ့တာမို့ငလင်ကြောင့်စုစုပေါင်းသေဆုံးသူ12ယောက်ရှိသွားပြီလို့တာဝန်ရှိသူတွေကပြောတာပါ။ငလင်လှုပ်ခဲ့ပြီးတော့နောက်ဆက်တွဲငလင်တွေငယ်တွေအမြောက်အများထက်ပြီးတော့လှုပ်ခဲ့တာကြောင့်မြေပြိုကျတာတွေတောင်တွေပေါ်ကကြောက်တုံးကြောက်ခဲတွေပြိုကျတာတွေဖြစ်ခဲ့ပြီးတော့ဒီလမ်းတွေပြတ်တောက်နေတာကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေလည်းအခက်တွေ့နေပါတယ်။ကမ္ဘာလက်ခီးတွေတွေအလာများတဲ့ဟွာလျင်းမျိုးကအမျိုးသားဥယျာဉ်ကြီးထဲမှာလူပေါင်းရာနဲ့ချီပိတ်မိနိုင်တယ်လို့လည်းခန့်မှန်းရပါတယ်ရှင်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့အတူပြောပြပေးခဲ့တာပါရှင်။အပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ပေးခင်မှာတော့အရင်ဆုံးဒီတိုက်ပွဲတွေဖြစ်နေတဲ့ကချင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကိုကြည့်ရအောင်ပါရှင်။ကချင်ပြည်နယ်မန်စီမြို့နယ်ကဒီဆက်သွယ်ရေးအရာအရေးပါတဲ့စစ်ကောင်စီတပ်စခန်းတစ်ခုကိုတော့ဒီကနေ့မနက်ပိုင်းမှာကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်တွေကသိမ်းယူလိုက်ပြီးဒေသတွင်းကရဲတပ်ပြည်သူတွေလည်းဘေးလွရာကိုတင်ဆောင်နေကြပါတယ်။ဒီရက်ပိုင်းမှာတော့ဒီအရင်ရက်တွေကဝိုင်းပတ်ပိတ်ဆို့ထားခဲ့တဲ့တရုတ်မြန်မာနယ်စပ်ကလွယ်ကျယ်မြို့ကိုလည်းဒီ KIA ကထိန်းချုပ်လိုက်နိုင်ပြီဖြစ်ပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုညင်းညက်ကတင်ပြပေးပါမယ်ရှင်
။မန်စီမြို့နယ်ကဟန်ထက်ကျေးရွာမှာခြေဆိုင်တဲ့စစ်ကောင်စီတပ်စခန်းကို KIA ပူးပေါင်းတပ်တွေကဒီလ3ရက်နေ့ဗုဒ္ဓဘူးနေ့ကထိုးစစ်ဆင်တိုက်ခိုက်ခဲ့ရမှာမနေ့က4ရက်နေ့ညတကောင်မှာစစ်ကောင်စီတပ်တွေဆုတ်ခွာသွားပြီးတဲ့နောက်ဒီမနက်ပိုင်းမှာ KIA ပူးပေါင်းတပ်တွေကသိမ်းယူခဲ့တာပါဒီလိုဟန်ထက်စခန်းသိမ်းယူလိုက်တဲ့အခြေအနေကို KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုခုလိုပြောပါတယ
်ကျွန်တော်တို့ကြားသိရတဲ့လောက်ကတော့ဟန်ထက်ကတော့သူတို့ပါတာသူတို့ထွက်သွားတယ်ဆိုတဲ့တရင်ကတော့ကြားပါတယ်အဲ့ဒါကိုကျွန်တော်တို့တပ်ဖွဲ့ဝင်တွေကတော့ဒီမနက်ပေါ့နော်ရှင်းနိုင်ရေးဝန်ကျင်တော့မှာအဲ့ဒီဒီမရှင်းလေးရဲ့ look deep into the Trinor or John Rochabar, Dame Bloti, Debut Night, Sudan Goro, John Rolle, Sepima, Sundan, Sepipare.
Hantay Yaha, Mandalay Bamo, Galamboma, Dishi Vido, Shuiku Mune, Lanzo Niama, Shidalo, Sakai, Mandalay, Kachin, Shan Sare, Didari, and Setuetare, Lanjamboma, Shini Raja, Siya, Yepare, Nia Pide, Jo, Bumuji Nobuga, Kulu Piovare.
Pomogan and Malay Sinde Lambo, no, Ega.
လုံချုံရဲစခန်းတစ်ခုလည်းဖြစ်ပြီးမှဟိုလမ်းကွာလမ်းဆုံပေါ့เนาะအဲအဲ့နေရာလည်းဖြစ်တယ်ဒါကြောင့်ဟိုစီးရဲနဲ့တော့ပြောခါကြတဲ့လုံချုံရဲတော့ရဲကြီးတဲ့နေရာတစ်ခုတော့ဖြစ်ပါတယ်ဒီလာလေးရက်နေမှာတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဆောင်ဖြစ်တဲ့လွယ်ကျယ်မြို့ကိုကရာရီကထိန်းချုပ်လိုက်တဲ့အချိန်တွေကိုလည်းဗိုလ်မှူးကြီးနောက်ဘူးကခုလိုပြောပါတယ်အဲ့လွယ်ကျယ်ရောဟို
charge of Shibu, Yedi Ale, at us come back, go bomb my neighbor, eh? Oh, Mute Dimagaro, Kuro, Uchungmo, Yandia de la Machido Bustro, oh, we say what the Maribo, not Kutumia, dear, Yangani, Arakuro, John Lu, Pegani, Atana, Sumaro, Titi Dinero, Lupine, Bare, John Rule, Uchungmo, Yandia, Kuchapima. Lebat ya netaro mahukau, no? Kulo se elu netaro apa par?
Tujamu ni ne luaja miao masih de, sekarang si dasa kan ha, miao dua ma di si dan ne luaja miao ha neza di da pi da jau, tapi boleh pi ang dari ta sanguan ni lelu le piao par de. Tingle mana bai ma masih miao ne dua ga, hantar sekarang wo kaya buang da dua tapi lai pi mele, sekarang si daga masih miao ga ni, lene jine pika da dua si ni dulu. Li Jonga Nile, a nezo shi jing lao, sell a daikai nize pite jong, DNG ko, kachin the dintanaga, popia tavare. Hante yuaga bidu regaro, mansi mune. The cha be luya, chi yuarigo, dinshaw nide jong, de dag and duga piovare.
Bidu regaro, aina, she a wangina go shang yale. Mansi shang yale, not to that, and there we let you yale, mandaro, the stone.
นั่นเป็นอะไรวะเวรเนี่ยลิชองเจ้าฮันทายว่าไต่ป่วยเจ้านี่น่าเจียวอะไรพี่เด้แม่มาเก้ากุยจีเน่แม่เวงซ่าเร่เจียวอะไรก็ปิดดูเรื่องอะไรเนี่ยส่งข้อเต็งชาวเนี่ยวะเร่มาสละคนยันนี่มาซาติงเงี้ยทุ่งเสือด้วยโมมาวมิวเน่เน่แม่สีมิวเน่ก็สิ่งสิ่งที่สักแห่งอาเจียวกันกูเกี่ยวกับไต่ไข่เต็งอยู่เกี่ยวอะไรเอรีน่ามารอโมมาวแม่สีเน่บะโมมิวเร่มาว่าไต่ป่วยเร่พี่ป้ามาสู้ยังบีเอรีมิวก็เดี๋ยวตากันจะชัวร์
เบลูยาโกช่วยเปล่าในรายละเอียดชี้นิวาเรคมีอ่ะแม่สิมิวอันนี้ก็ดีสักตัวอย่าเย็บอะไรสักกางสีแต่สักครั้งที่คุกคือไอเนี่ยปีเดียวฟูอังจะพูดกันที่นี่ตีอยู่ในด้านเนี่ยปัตตาบีโร่ที่นี่ปีปุ่นจะปีส่งจากเกียร์ละวะกูยังยังอ่ะเปียบีเกียร์ละวะเช่นเดี๋ยวก็ชิมปีเนี่ยบ้างก็ได้ไปเช่นนี้กูจะปีเกียร์บีโร่ดิเกย์ปีเนี่ยเป็นมาเลยได้ไปรีบเปลี่ยนชั้นในด้านเนี่ยปัตตาลูเปียบีบามี ก็ยังปีนี้ก็กลุ่มยาวรีแต่งงานยังเอาสารในยาเรามาสิ่งสิ่งจะด้วยเนี่ยก็ยังมีตัวลมยาวอีกเจ้าเราปีดูการกวีเจ้าผู้บังจะพูดรีบเอาเงินบิดอ่ะแต่พูดรีบเปลี่ยนชั้นในราชาลีจังแต่แค่มือเลยชินีบาร์เองสิ่งสิ่งประกาศสิ่งของนี้ไม่จ้าตัวบุตรเจ้าเปลี่ยนชั้นแต่แค่นี้ลูกผู้บังจะพูดรีบประกาศเลยสิ่งสิ่งเหตุผลว่าจะเรื่องสิ่งนี้กูต้องไปไหนบุหวังว่าไปสู่ชาวบ้านเลยดีจังน้องสงยาชินีกูรอฟิวเอ็มมาไว้ตรงนี้ดอกไม่ม
ီနဲ့ကရင်မျိုးသားလွတ်မြောက်ရေးတက်ပြည်သူ့ကာကွယ်ရေးတက်စတဲ့ပူးပေါင်းတက်တွေတိုက်ပွဲတွေပြင်းထန်နေပြီးလေကြောင်းတိုက်ခိုက်မှုတွေလည်းရှိနေပါတယ်စစ်ကောင်စီရဲ့စခန်းတွေဖြစ်တဲ့ခလာရ69စခန်းခမာရ39စခန်းတွေကိုပူးပေါင်းတက်တွေဘက်ကဝိုင်းဝန်းပိတ်ဆို့တိုက်ခိုက်ခဲ့တာဖြစ်တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပါတယ်
အဲ့တော့ပြောမရှိတော့ဘူးဒီအလုံးပိတ်လို့ကတော်တော်ကျွန်တော်ဘယ်လိုကမှကျွန်တော်ဝိုင်းပိတ်ကြတော့သူတို့ကတော့လမ်းပြစ်တယ်ဟုတ်ကဲ့အခုတက်ပွဲရှင်းတယ်လေဒီရင်နဲ့ပုံကျတယ်မီးလောင်ပုံနဲ့ကျတာတို့လည်းဆိုရတယ်မှသူတို့ကထွက်ပေါက်ပြီးသူတို့လမ်းကြည့်ဆောင်လို့တောင်းလာတယ်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့အများသူတို့ထွက်ပေါက်ပြေးကြတယ်အများပန်းလမ်းပွဲလမ်းပဲကိုလေဟုတ်ကဲ့သူတို့ထွက်ပေါက်ပြေးတာအဲ့ဒီလမ်းကိုသူတို့ကမထွက်ဘဲနဲ့ခံတိုက်တာပေါ့ခံတိုက်တဲ့ဆာကျတော့အိမ်ဘက်လမ်းမှာလမ်းပိတ်လိုက်တော့သူတို့ထွက်ပေါက်မရှိတော့
ကော့ကရိတ်မြောက်ရီနဲ့စင်ငန်းညီနောင်တို့မှာတိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီဘက်ကစခန်းအတော်များများကိုလက်လွတ်ဆုံးရှုံးခဲ့ရတာတွေလည်းရှိနေတာပါစင်ငန်းညီနောင်အခြေဆိုင်စစ်ကောင်စီတပ်တွေကအခြေချဖြူဟာနဲ့ခမရ39တို့ဟာစစ်ကောင်စီရဲ့ Now song chan ni re sakhan ni phit bi AB la 5 ya ni ni le bai ga ro pu paw tat phwe ri bet ka tain yu nan ga de so bi tadin ya bi me pi ja ati ma pyu nai de ba u akhu so yin kyin pi ne ne zat ta shao ma tai pwe ye pyin than ni bi tanin da yi tai dawe law long bet ka KNU tat ma le thain chauk ne mi de thi tai pwe ri ku set ni de lo le pyo ba de
complain nu ne naw mi lo pya do su atai ye ai ba ma naw mi lo hu
အဲ့ဒီကကွာကျော်လာလို့ရှိရင်တမန်တီတဝဲလောင်းလုံးတဝဲပဲကိုရောက်သွားပြန်အဲ့ဒါကြီးလည်းအိပ်ဘက်မှာလည်းတိုက်ပွဲအဲ့ဒါလည်းကရင်မင်းကြီးပေါ့အိပ်ဘက်ကျတော့တမန်တီဆက်သွားတယ်ဒီကနေ့အေပီလ9ရက်နေ့မှာတော့မြောက်ရီမြို့ဘက်ထိတိုက်ပွဲတွေပြင်းထန်နေပြီးဒီဇင်ဘာလ1ရက်နေ့ကစခဲ့တဲ့ကော့ကရိတ်မြို့နယ်တိုက်ပွဲကတော့၄လကျော်ကြာတဲ့အထိဇက်တိုက်တိုက်ပွဲတွေဖြစ်နေတာပါဒီ ပါတယ်စစ်ဘေးရှောင်သူတောင်းကနန်းနဲ့ရှိနေပြီမြို့ထဲမှာလည်းဘသူမှမနေရတော့သလိုလေကြောင်းတိုက်ခိုက်မှုတွေလက်နဲ့ကြီးတွေနဲ့တိုက်ခိုက်မှုတွေကြောင့်တမြို့လုံးမီးလောင်ပျက်စီးခဲ့ရတာတွေလည်းဖြစ်ပေါ်ခဲ့ပါတယ်ပေါကရိတ်မြို့တိုက်ပွဲကတော့မြို့ရဲ့နေရာတော်များများကိုပူးပေါင်းတပ်ဖွဲ့တွေဘက်ကထိန်းချုပ်ထားနိုင်ပြီးမြို့လေကောင်မှာတပ်ဆွဲထားတဲ့ခလာရ
96.9 MHz ကနေပြည်နယ်ကော့ကရိတ်မြောက်ရီတင်ကန်းညီနောင်ဒေသတွေဘက်မှာတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းကိုမှတ်အေးမှာကသတင်းပေးပို့ခဲ့တာပါရှင်။ VOA အမေရိကန်တန်ရဲ့ရုပ်သံတွေရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်ဆက်နွှယ်နေတာရိုက်ထုတ်ပြန်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့လိုင်းတူမီတာတို့အပြင် ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာရီမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကို
မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစဉ်အမြဲကြိုးပမ်းနေပါတယ်ရှင်။ဧပြီလ9ရက်တောက်ကြညရေဒီယိုအစီအစဉ်တွေကိုမေကန်ပြောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။တိုက်ပွဲတွေပြင်းထန်နေတဲ့ကချင်နဲ့ကရင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေတွေကိုပြောပြခဲ့ပြီးတော့ဒီလိုအခြေအနေတွေကြောင့်မဲဒီနိုင်ငံတော်မှာဥယင်စွန်ခွာထွက်ပြေးရသူတွေတိုးလာနေတ ရတဲ့သူအရေးအတွက်ဟာစံချိန်ချင်းများပြားနေစေပဲလို့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးယုံ UNAIDS OCHA က3ပေပြောဆိုလိုက်ပါတယ်2021ခုနှစ်ဒီစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံတော်ဝန်ဒီလူမျိုးစုတွေလက်နက်ကင်အင်အားစုတွေစုစည်းပြီးတော့စစ်ကောင်စီကိုအဖက်ဖက်ကထိုးစစ်ဆင်နေရကနေစစ်ပေးဆောင်ဒုက္ခသည်တွေလည်းအများအပြားနေရဲဆုံးကွာထွက်ပြေးလာကြတာပါအခုခါမှာတော့ဒီစစ်ပေးဒုက္ခသည်အများစုအတွက်စားနပ်ရိက္ခာမလုံလောက်တာနဲ့အခက်အခဲမျိုးစုံကြုံတွေ့နေရတဲ့အကြောင်းကိုလည်း UN OCHA ကအစဉ်ကစားမှထောက်ပြပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့မတ်စုမွန်ကဆက်ပြီးပြောပြပါမယ်ရှင်
မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကနေစစစ်ကောင်စီကနေအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာပြည်ပခါနဲ့နေမြေမလုံခြုံမှုတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူပေါင်းက 1.5 သန်းကျော်ရှိရာကနေအခု2024ခုနှစ်ဒီကနေ့အထိဆိုရင်အိုးအိမ်ဆွန့်ခွာရသူပေါင်း 1.8 သန်းကျော်အထိများပြားလာတဲ့အကြောင်းဒီကနေ့ထုတ်ပြန်တဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ရဲ့အစီရင်ခံစာမှာဖော်ပြပါရှိပါတယ်ပြီးခဲ့တဲ့မတ်လအတွင်းစစ်ကောင်စီတပ်တွေနဲ့လူမျိုးစုလက်နက်ကင်တပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေပြင်းထန်တာကြောင့်စစ်ဘေးရှောင်ပြည်သူအရေအတွက်ကပိုးပြီးတော့များပြားလာကြောင်းကိုလည်းထောက်ပြထားပါတယ်။ပြီးခဲ့တဲ့မတ်လ25ရက်နေ့ကမွန်ကရင်နယ်စပ်ကော့ကရိတ်မြို့နယ်ကော့ဘိန်းရွာမှာနှစ်ရက်ကြာစခန်းသိမ်းတိုက်ပွဲဖြစ်ပြီးတဲ့နောက်လေကြောင်းအပြင်ဂျိုင်းမြစ်ဘေးမှာစိုက်ကပ်ထားတဲ့စစ်ကောင်စီရေတပ်တင်းမော်ကနေနေ့စဉ်ဆိုသလိုပစ်ခတ်နေတယ်လို့ရွာကန်တွေကပြောပါတယ်။ပြီးခဲ့တဲ့မတ်လ28ရက်နေ့28ရက်နေ့ကလည်းစစ်ကောင်စီတပ်တွေပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြောက်ပောက်ကွဲလို့မွန်ကရင်နယ်ဆက်ကြိုင်မယောမြို့နယ်တဲကအင်ဂျီ1000ပတ်ဝန်းကျင်မှာရှိတဲ့ဓမ္မသက်ကျေးရွာမှာနေအိမ်300ထပ်မနေမီးလောင်ပြကျသွားတယ်လို့မျက်မြင်တွေ့ရှိခဲ့တဲ့ရွာကန်တွေက VOA ကိုပြောထားတာပါစစ်ကောင်စီရဲ့လေကြောင်းနဲ့ရေကြောင်းကတိုက်ခိုက်မှုတွေကြောင့်တိမ့်နဲ့ချီတဲ့ဒေသခံတွေထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေကိုကော့ဘိန်းရွာကပရာဟိတအကူကြီးပေးနေသူတူကအခုလိုပြောပြပါဗျာ
။သမုဂ္ဂတိကွာသမစအရသမကွာညလဲ ။
မွန်ဘာသာစကားနဲ့ပြောသွားတာဖြစ်ပါတယ်။အခုကဓမတက်ရွာမှာလည်းရွာလုံးကျွပြေးနေရတယ်။ဒီနယ်တဝိုက်မှာပြေးရတဲ့လူဦးရေကတိမ့်နဲ့ချီသွားပြီ။မနေ့ကလေးကနေဓမတက်ရွာမှာကြန့်ရှိနေတဲ့လူတွေကိုသူတို့အကုန်လုံးကိုရှောင်ခိုင်းလိုက်ပြီးတော့မလုံခြုံတဲ့အတွက်ဗမာစစ်တပ်တွေကနေ့တိုင်းလက်နက်ကြီးတွေနဲ့ပစ်နေတယ်။မနေ့တော့ကလည်းကော့ဘိန်းဖုန်ကြီးကျောင်းမှာနှလုံးကြတယ်။ကော့ဘိန်းရွာပြင်မှာနှလုံးကြတယ်။ဒါကြောင့်မို့လို့ရွာသားတွေအရန်ဒုက္ခရောက်နေကြတယ်။အခုကအစားအသောက်ကလည်းဈေးမြင့်တက်နေပါတယ်ဆိုပြီးမွန်ဘာသာနဲ့ပြောဆိုသွားတာပါပြီးခဲ့တဲ့နှစ်အောက်တိုဘာလ28ရက်နေ့ကရှမ်းမြောက်ကညီနောင်မဟာမိတ်သုံးဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးစတင်လိုက်ကလေးကတနေ့တခြားစစ်ပြေးဒုက္ခတဲ့အရေးအတွက်တိုးတက်လာနေတာပါရှမ်းမြောက်ဒေသနဲ့မန္တလေးတိုင်းမိုးကုတ်မိုးမိတ်အပါအဝင်ခံမှန်းစစ်ပြေးဒုက္ခတဲ့လူဦးရေပေါင်း3000ဝန်းကျင်အထိရှိလာတယ်လို့တအန်းအမျိုးသမီးအဖွဲ့အစည်းက VOA ကိုပြောပါတယ်မျိုးပေါ်မှာတိန့်ရှောင်နေကြသူတွေရှိတယ်လို့တချို့ကတောတောင်ထဲနဲ့ဆစ်ရှောင်စခန်းတွေထဲမှာခိုးလုံနေကြရတာပါဆစ်ဘေးဒုက္ခတွေတွေအတွက်ရေရှည်ထောက်ပံ့မှုမရှိဘဲအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်လို့တအန်းအမျိုးသမီးအဖွဲ့ပြောရေးဆိုခွင့်ရှိသူတူဦးကအခုလိုပြောပြပါတယ်
ဒီထပ်ပန်းမှုကူညီဆောင်ရွက်မှုအပိုင်းမှာကြတော့လေမြန်တော့အားဖြင့် NGO ပဲပြောပြော CSO ပဲပြောပြောဒီလိုမျိုး emergency ဖြစ်နေတဲ့တော့တွေ့မှာပဲကူညီဆောင်ရှောက်မှုတွေထပ်ပန်းမှုတွေပေးရပါတော့။ဒါနဲ့ရေရှည်ရည်တည်နိုင်ဖို့တော့ဆောင်တုံးဖို့တော့ကြတော့ထပ်ပန်းမှုတွေကအိမ်ရှိကြအောင်
စစ်ပြေးဒုက္ခတဲ့အများစုဟာသူတို့ရောက်ရှိနေတဲ့နေရာတွေမှာနေစားအလုပ်တွေလိုက်လုပ်ရင်းနဲ့စားရေးတောက်ရေးအတွက်ရုန်းကန်ဖြည့်ရှင်းနေကြရတယ်လို့ဆိုပါတယ်စစ်ဖြစ်ပွားတဲ့ဒေသတွေမှာတော့ကုန်စည်စီးဆင်းမှုပြတ်တောက်နေပြီးကုန်စင်းတုံးကလည်းအစမတန်မြင့်တက်နေတာကြောင့်ထမင်းတောင်နတ်မမန္တာတွေနဲ့ကြုံတွေ့နေရပါတယ်လို့တအန်းအမျိုးသမီးအဖွဲ့ပြောရေးဆိုခွင့်ရှိသူက VOA ကိုပြောပါတယ်
တချို့လူတွေကလည်းနဲ့ထမင်းလျှော့ထားတဲ့ပုံစံမျိုးတွေလည်းရှိမယ်တချို့လူတွေကြတော့လည်းဟိုနဲ့မမှန်တဲ့အပိုင်းတွေလည်းရှိမှာပေါ့နော်ဒါမှမဟုတ်တိအကျကြတော့ကျမတို့လည်းစီရင်တော့မရဘူးတို့ညာလည်းတချို့ဆိုရင်တော့ကျမတို့စီမစီကောင်းလာတယ်ဒီတဝန်ကြီးကအခုရဲဒီစီမထောက်ပံ့မှုကျင်းမဆောင်ရှောင်းမှုနဲ့ရည်တည်နေတဲ့သူတွေလည်းရှိရဲ့
အလားတူပဲကရင်နီတပောင်းစုတွေဆင်ရွဲတဲ့တလေးလုံးစစ်စင်ရေးစတင်လိုက်ကလေးကဖဲခုံမြို့ပံမှာလည်းတိုက်ပွဲပြင်းထန်နေပါတယ်။ဒေသခံတွေကမြို့လုံးကျွတ်ဘေးလွရာကိုထွက်ပြေးတိတ်ရှောင်နေကြရပြီးအခုချိန်ထိသူတို့ရဲ့နေရရင်းကိုမပြောင်းနိုင်ကြသေးပါဘူး။ဒီအခြေအနေနဲ့ပတ်သက်လို့ဘေးလွရာမှာခိုးလုံနေရတဲ့ဖဲခုံမြို့ခံတဦးကအခုလိုပြောပြပါဗျ။
ဒီကအကြီးကျယ်ကိုဖြစ်လာတာဗျ။ကလေးနဲ့စကျဲလိုက်မှာ။ကျွန်တော်လွတ်တဲ့နေရာကိုရှောင်လာပါတယ်ဗျ။လုံးဝမပြန်အောင်ဗျ။လွေးကြရင်ရေးထိုင်ရင်ဆိုင်ရဆိုရတော့ဒုက္ခတော့ဖြစ်နေတာပေါ့ဗျ။အဲတချို့ကြလည်းပြည်စုံတယ်။တချို့ကြလည်းအစားအသောက်မပြည်စုံဘူး
။ကြားပြည်နယ်ဒေသခေါ်ကရင်နီပြည်မှာလည်းမြို့သိမ်းတိုက်ပွဲဆင်နွှဲနေကြပါတယ်။လက်ရှိကရင်နီတပြည်နယ်လုံးနီးပါးစစ်ဘေးဒဏ်ခံနေရပြီးတော့အိုးအိမ်စွန့်ခွာဘေးလွရာမှာတိမ်းရှောင်နေကြရောင်းနဲ့စားနပ်ရိက္ခာလိုအပ်ချက်ကမြင့်တက်နေဆဲဖြစ်ပါတယ်လို့ຫນွေဦးတော်လိုင်းအဖွဲ့တွေကပြောပါတယ်။မြန်မာနိုင်ငံမှာမကြခင်မှာတော့မိုးရာသီကာလကြာရောက်တော့မှဖြစ်ပါတယ်။ဒါကြောင့်ရိက္ခာတွေကိုဖြည့်ဆည်းဖို့အရေးပေါ်ရန်မုံငွေလိုအပ်နေသလိုရန်မုံငွေရရှိမှုနည်းပါးတာကြောင့်လည်းထောက်ပံ့ရေးအစီအစဉ်တွေအလုံးမတွင်ပဲဖြစ်နေပါတယ်လို့ UNOCHA ကဒီကနေ့ဧပြီလ5ရက်နေ့မှာထုတ်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။မြန်မာနိုင်ငံမှာ2024ခုနှစ်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီ 18.6 တန်းလိုအပ်မယ်လို့ခန့်မှန်းထားကြောင်းကြာသပတေးနေ့ကလုံခြုံရေးကောင်စီမြမအရေးတကဖွင့်ဆွေးနွေးပွဲမှာ UNOCHA ကတင်ပြထားတာပါဒီပမာဏဟာ2022ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းမှာကိုးစားတိုးလာတာလည်းဖြစ်ပါတယ် UNOCHA ညွှန်ကြားရေးမှူးလီဇာဒေါပတန်ရဲ့လုံခြုံရေးကောင်စီကိုတင်ပြချက်ထဲမှာတော့မြန်မာနိုင်ငံလူဦးရေရဲ့25ရာခိုင်နှုန်းဖြစ်တဲ့လူ73သန်းနီးပါးဟာစားနပ်ရိက္ခာမလုံလောက်မှုဒဏ်ကိုခံနေရပြီးတော့အထူးသဖြင့်ကလေးငယ်တွေနဲ့ကိုဝင်ဆောင်အမျိုးသမီးတွေမှာအာဟာရချို့တက်မှုဖြစ်နိုင်ခြင်းပိုများလာတယ်လို့ပြောဆိုထားပါတယ်ရှင
်။စစ်ပြေဒုက္ခတွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့မဆုမွန်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲ့ကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်လုလက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီး အမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်ဧပြီလ5ရက်တောက်ကြညချမ်း VOA Radio အစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်ပေးနေပါတယ်ည9နာရီကနေပြီးတော့10နာရီအထိဆက်ပြီးတော့ထုတ်လင်းပေးသွားမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32နဲ့58တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာပါဒီအထက်ကမှအရင်ဆုံးအမျိုးသမီးကဏ္ဍကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်လူ့ဖွဲ့စည်းအတွင်းမှာလူမျိုးကြီးဝါဒနဲ့ကိုဝါဒကြီးစိုးမှုတွေဟာအနာရှင်စနစ်ကိုဖြစ်စေတဲ့အကြောင်းရင်းတွေဖြစ်လို့ဒါတွေကိုမတိုက်ဖြတ်ဖဲနဲ့တော့တန်းတူညီမျှတဲ့ Federal Democracy စနစ်ဆိုတာဖြစ်လာမှာမဟုတ်ဘူးလို့အမျိုးသမီးခွင့်ရလှုပ်ရှားမှုတစ်ခုဖြစ်တဲ့ Politics for Women မြန်မာကိုတီထောင်သူမက်ဒီလီယန်ကပြောပါတယ်။ဒါကိုမိမောင်းထိုးပြနိုင်ဖို့ခေတ်သမိုင်းကိုပုံဖော်နေသောအမျိုးသမီးများဆိုတဲ့အထူးစာဆောင်ကိုတော့ Politics for Women မြန်မာနဲ့ Sister to Sister အဖွဲ့တို့ပူးပေါင်းပြီးတော့အသိမကြခင်တုန်းကပဲထုတ်ပြန်ခဲ့တယ်လို့လည်းမက်ဒီလီယန်ကပြောပြပါတယ်။အနာရှင်စန့်ကျင်လှုပ်ရှားမှုတွေမှာကဏ္ဍအသီးသီးကနေပူးဆောင်ပါဝင်နေကြတဲ့အမျိုးသမီးအယောက်30ရဲ့အသံတွေကိုဖော်ပြထားတဲ့ဒီစာဆောင်အကြောင်းနဲ့ပတ်သက်ပြီးမက်ဒီလီယန်ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါတယ်ရှင်။
There's a path we must choose sometimes. Gotta stand up and fight sometimes.
ပထမဆုံးမိချင်တာကတော့ပြီးခဲ့တဲ့နိုင်ငံကအမျိုးသမီးများနေဒီမတ်လ10ရက်နေ့တုန်းက Politics for Women မြန်မာနဲ့ Sister to Sisters အဖွဲ့ပေါင်းပြီးတော့ဖြစ်သမိုင်းကိုပုံဖော်နေတော့အမျိုးသမီးများဆိုတဲ့ဒီအထူးစာစဉ်တစ်ခုထုတ်တာကိုတွေ့ပါတယ်ဆိုတော့အရင်ဆုံးဒီစာစဉ်အကြောင်းလေးကိုနည်းနည်းပြောပြပေးပါဘလို့အကြောင်းအရာတွေကိုအဓိကအတင်ပြထားတာပါလိမ့်ရှင်
ဟုတ်ကဲ့မင်္ဂလာပါဆရာမရှင်ဆိုတော့ဒီလိုမျိုးပြင်ပြပေးတဲ့ဆရာမကိုလည်းအများကြီးကျေးဇူးတင်ပါတယ်ဗျာနော်ဆိုတော့ဒီကိုလည်းအများကြီးကျေးဇူးတင်ပါတယ်ဆိုတော့ကျွန်တော်တို့တွေဒီ2024မတ်လ10ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့အနေနဲ့ဗျာနော်ဆိုတော့အမျိုးသမီးတွေရဲ့အတန်ကိုထုတ်ပြီးတော့စုစည်းထားတဲ့ခေတ်သမိုင်းပုံဖော်နဲ့အမျိုးသမီးများသားကိုထုတ်ခဲ့တယ်ဗျာနော်ဆိုတော့ရည်ရွယ်ချက်ကပါလဲဆိုတဲ့အခါကျတော့ကျွန်တော်တို့အမျိုးသမီးတွေကဘယ်လိုပုံစံနဲ့ picnic နေတဲ့ကြားထဲကနေဘယ်လိုရုံးထွက်ပြီးတော့တော်လှန်ရေးထဲမှာဘယ်လိုပါနေလဲဆိုတာဟာယူ highlight လုပ်ချင်တာပေါ့နော်ဆိုတော့အမျိုးသမီးဒုကြီးကိုကျွန်တော်တို့တွေကဒီဒု30ကိုဒါ symbolism ပေါ့နော်ဆိုတော့ပြင်ကြားပြုပြီးတော့ကျွန်တော်မြင်နေထားတာဖြစ်ပါတယ်ဆိုတော့ဒီစာအုပ်မှာဆိုရင်ကျွန်တော်တို့ကအဓိကအချက်လက်အနေနဲ့လက်ရှိနိုင်ငံရေးအခြေအနေပါနေပေါ့နော်ဆိုတော့နောက်တစ်ခုကကျွန်တော်တို့တွေကဒီတော်လှန်ရေးရဲ့အန်တီမပန်းတိုင်ဖြစ်တဲ့နိုင်ငံတော်တည်တည်ဆောက်ရေးပေါ့နော်ဆိုတော့ကျွန်တော်တို့အာဏာရှင်စနစ်ပြိုကျပြီးတော့အာဏာရှင်စနစ်မဟုတ်တဲ့ကျွန်တော်တို့ Federal Democracy စနစ်ကိုကျွန်တော်တိဆောက်သွားမှာဖြစ်တယ်ဆိုတော့အဲဒီစနစ်အတွက်ကိုကျွန်တော်တို့အမျိုးသမီးတွေကဘယ်လိုပုံစံနဲ့ရှင်းသားထားသလဲရေကျွန်တော်နိုင်ငံရေးထဲမှာပေါ့နော်ဆိုတော့ Federal Democracy လို့ပြောတဲ့အခါကျအမြင်စုံလင်ကွဲပြားမှုကဘယ်လောက်အရေးကြီးလဲအဲအရေးကြီးတဲ့အထဲမှာအမျိုးသမီးကဘယ်လိုပုံစံနဲ့အရေးကြီးနေသလဲပေါ့နော်ဆိုတော့အမျိုးသမီးပြစ်ပယ်တဲ့နိုင်ငံရေးကဘယ်လိုပုံစံသွားနိုင်သလဲနဲ့အမျိုးသမီးပါဝင်တဲ့နိုင်ငံရေးကဘယ်လိုပုံစံရှိမလဲဆိုတာကျွန်တော်တို့က highlight လုပ်ပြီးတော့ဒီစာအုပ်ထဲမှာမေးထားတယ်ပေါ့နော်
နောက်ထပ်မေးချင်တဲ့ဒီဘလူရည်ကျန်းတဲ့ဒီစာစဉ်ကိုထုတ်တယ်ဆိုတာကတော့အခုဖြေတဲ့ထဲမှာလည်းပါသွားပါတယ်။ဒါအမျိုးသမီးတွေရဲ့အတန်ကိုထုတ်ဖော်ဖို့ပို့ပြီးတော့အမျိုးသမီးတွေရဲ့ပါဝင်မှုကိုမြင့်တင်နိုင်ဖို့ဆိုတာမျိုးနားလည်ပါတယ်။ဟိုတဆက်တည်းထပ်ပြီးတော့မေးချင်တာကတော့ဒီစာစဉ်ကိုထုတ်ဝေတာကဒါ Politics for Women မြန်မာနဲ့ Sister to Sisters ဒါအမျိုးသမီးနှစ်ဖွဲ့ပူးပေါင်းပြီးတော့ထုတ်ကြတာဆိုတော့ Sister to Sisters ကတော့ဒီအာဏာသိမ်းမှုနောက်ပိုင်းမှာပေါ်ပေါက်လာတဲ့အခါမှာဒါကျွန်တော်တို့လည်းတော်တော်များများသိကြတယ်။ဒါပေမဲ့ Politics for Women မြန်မာနဲ့ပတ်သက်လို့တော့ဒါအခုနောက်ပိုင်းမှာကြားဘူးတာပါ။ဆိုတော့ဒီအဖွဲ့အစည်းနဲ့ပတ်သက်ပြီးတော့လည်းနည်းနည်းပြောပြပေးစေချင်ပါတယ်။ဘယ်အချိန်ကစတင်ဖွဲ့စည်းခဲ့တာပါလဲ။ဘယ်လိုရည်ရွယ်ချက်တွေနဲ့ဖွဲ့စည်းတာလဲဆိုတာကိုပြောပြပေးပါရှင်။
ဟုတ်ကဲ့ပါဆရာမရှင်ဆိုတော့ကျွန်တော်တို့ Politics for Women မြန်မာကဒါအမျိုးသမီးတွေကိုကျွန်တော်နိုင်ငံရေးနဲ့ပတ်သက်ပြီးတော့ပါဝင်ဆုံးဖြတ်ပိုင်ကိုရရှိရေးကိုအခြေပြုပြီးတော့တည်ဆောက်ထားတဲ့အဖွဲ့အစည်းဖြစ်တယ်ပေါ့နော်ဆိုတော့အဖွဲ့အစည်းရဲ့တည်ဆောက်တဲ့ပုံစံကတော့ကျွန်တော်တို့ကဒီလူမှုအဝန်ဝိုင်းပုံစံဆိုတော့ကျွန်တော်တို့က community based ပုံစံနဲ့ community ရဲ့အတိုင်းအဝန်လေးတစ်ခုနဲ့တည်ဆောက်ထားတာဖြစ်တယ်ဆိုတော့ရည်ရွယ်ချက်ကကျွန်တော်တို့အမျိုးသမီးတွေကနိုင်ငံရေးထဲမှာမပါဘူးဆိုရင်ကျွန်တော်တို့မလို့ခြင်းနဲ့ဒီအနာရှင်လက်စ်တွေထွက်လာမယ်ဆိုတာဟာပေါ့ဆိုတာဒါကိုကျွန်တော်တို့တွေကထပ်မလို့ခြင်းတော့မလို့ခြင်းဘူးဆိုရင်ကျွန်တော်ကဖြတ်ဖို့အတွက်ဆိုရင်ကျွန်တော်အနာရှင်ကိုမွေးနေတယ်ဖိုဝါရနဲ့လူမျိုးကြီးဝါရကျွန်တော်အပြစ်ဖြတ်ဖို့လိုတယ်ပေါ့နော်ဆိုတာဒီဖြစ်နိုင်မှုအတွက်ကိုကျွန်တော်တို့ Politics for Women မြန်မာကဒါကိုပတ်နိုင်ရေးလည်းထားတယ်ပေါ့နော်ဆိုတော့ Politics for Women မြန်မာရဲ့ဒီ values ကပါရတယ်ဆိုတော့တကယ်ဒီ Federal နဲ့ Democracy အတွက် basic ဖြစ်တဲ့အတန်းလူညီမျှမှုနဲ့ကိုယ်ပိုင်တက်ထိုင်ခွင့်ဆိုတော့ဒီအောင်အခြေခံနဲ့နောက်ပြီးတော့အမြင်ဆုံးလေးကွဲပြားမှုကိုအလေးထားဖို့အခြေခံတယ်ပေါ့နော်ဆိုတော့ ဒါလေးကိုအခြေခံပြီးတော့ဖွဲ့စည်းထားတာဖြစ်ပါတယ်ဆရာမ
Melillian Solution ဒါဒီအဖွဲ့ကိုစပြီးတော့မတီတည်ထောင်ခဲ့တဲ့သူလို့လည်းသိရပါတယ်ဆိုလက်ရှိမှာရောဒီအဖွဲ့အနေနဲ့အခုပြောသွားတဲ့ရည်ရွယ်ချက်တွေနဲ့ဘလို့လှုပ်ရှားမှုတွေကိုအဓိကဆောင်ရွက်နေတာမျိုးရှိပါလဲရှင
့်ဟုတ်ကဲ့ပါဆရာမဆိုတော့ကျွန်တော်တို့ဒီ Fortis for Women မြန်မာကအမျိုးသမီးတွေနိုင်ငံရေးထဲမှာပုံမပါဝင်ပြီးတော့အပြည့်အဝဆုံးဖြတ်ပိုင်မှုရရှိရေးပေါ့နော်ဆိုတော့ဒါအတွက်ဆိုရင်ကျွန်တော်တို့တွေကအမျိုးသမီးတွေကို empowerment လုပ်တယ်ဒီနိုင်ငံရေးနဲ့ပတ်သက်ပြီးတော့တင်နန်းပေးတယ်သုံးနာတင်နန်းပေးတယ်ပေါ့နော်ဆိုတော့နောက်တစ်ခုခက်ကြတော့ကျွန်တော်တို့တွေကအမျိုးသမီးအတန်အတွက်အမျိုးသမီးတွေရဲ့အတန်ကလူတိုင်းကြားနိုင်ဖို့အတွက်ဆိုရင်ကျွန်တော်တို့တွေက media platform အနေနဲ့ Fortis for Women မြန်မာကအမျိုးသမီးပံအမျိုးသမီးအားမန်ဆိုတဲ့ဂျာနယ်ပေါ့နော်ဆိုတော့ဂျာနယ်စာစဉ်ကိုပုံမှန်ထုတ်တယ်ဒုတိယတစ်ခုခက်နောက်တစ်တတိယတစ်ခုခက်ကြတော့ကျွန်တော်အမျိုးသမီးတွေကအဖွဲ့အစည်းတိုင်းပေါ့နော်လက်ရှိနယူတော်နိုင်ရေးမှာထွက်ပေါ်လာတဲ့သို့မဟုတ်ဥဆောင်နေတဲ့နိုင်ငံရေးအဖွဲ့အစည်းတိုင်းမှာအမျိုးသမီးတွေပြပြဝဝပါဝင်ဖို့ပေါ့နော်ဆုံးဖြတ်နိုင်တဲ့အရေးအတွက်သို့မဟုတ်အရေးချင်းပြဝပါဝင်ဖို့အတွက်ဆိုအမျိုးသမီးတွေဒီနိုင်ငံရေးအဖွဲ့အစည်းတိုင်းမှာပါဝင်ဖို့ကျွန်တော်တို့တွေက advocacy လုပ်တယ်နော်ဆိုနောက်ဆုံးတစ်ခုခက်ကြတော့ကျွန်တော်တို့တွေသွားခြင်းတဲ့ဒီနိုင်ငံရေးစနစ်ပေါ့နော်ပုံမကောင်းပုံနဲ့နိုင်ငံရေးပြည်သူတွေကိုစားပြုတဲ့နိုင်ငံရေးတဲ့လူမျိုးများတဲ့နိုင်ငံရေးဆိုတိုင်းကိုပိုင်ဆုံးဖြတ်ပိုင်권ရရှိတဲ့နိုင်ငံရေးရဖို့အတွက်ကျွန်တော်တို့တွေက research တွေလုပ်တယ်ပေါ့နော်သုတေသနလုပ်ပြီးတော့ပေဟာတွေကပို့ပြီးတော့ကောင်းတဲ့လမ်းကြောင်းတွေဖြစ်တယ်ပို့ပြီးတော့ကောင်းတဲ့နီးနာတွေဖြစ်တယ်ဆိုတဲ့ဟာကိုကျွန်တော်တို့တွေကသုတေသနလုပ်တယ်ဆိုတော့အနှစ်ချုပ်ပြောရမယ်ဆိုတော့တင်နန်းတွေပေးတယ် channel လုပ်တယ် advocacy လုပ်တယ်နောက်ဆုံးသုတေသနလုပ်ပေါ့နော်ဆင်မ
ဆိုတော့ဒီလက်ရှိမြန်မာနိုင်ငံမှာဒါဒီ2021အာဏာသိမ်းမှုနောက်ပိုင်းပေါ့နော်ຫນွေဥတော်လန်ရေးဒီထဲမှာအလွာဆောင်ကအမျိုးသမီးတွေလည်းကဏ္ဍဆောင်ကနေပြီးတော့ပါဝင်နေကြတာရှိပါတယ်။အမျိုးသမီးတွေပါဝင်မှုများပါတယ်။ဒါပေမဲ့ဒီဥဆောင်မှုကံကဏ္ဍနဲ့ဆုံးဖြတ်ချက်ချတဲ့နေရာတွေမှာရောအတိုင်းအတာတစ်ခုထိနေရာရပြီလို့ယူဆပြီးပါလားဘယ်လိုထင်ပါလဲရှင
့်။ဟုတ်ကဲ့ဆရာမ။ဆိုတော့ကျွန်တော်တို့ရဲ့ draft ပေါ့နော်။ဆိုတော့အကြမ်းအမြင့်ပဲလုပ်ထားတဲ့ research ပေါ့နော်။ဆိုတော့ finding အရဆိုရင်နောက်ဆုံး decision ချလို့ရတဲ့နေရာနောက်ဆုံးဆုံးဖြတ်ချက်ချမှတ်တဲ့ဒီဥက္ကဋ္ဌတွေတို့ဖတ်လို့နေရာမျိုးမှာအမျိုးသမီးကအခုချိန်ထိတုံ့ရရကြရင်တော့ပေါ့နော်လုံးဝမပါသေးဘူးဘယ်ဖွဲ့စည်းမှမရှိသေးဘူးပေါ့ဒါအရန်ဝန်းနေစရာဖြစ်တယ်လို့ကျွန်တော်တို့တွေကဒီဟာကြီးကအာနာရှင်စနစ်ကကျွန်တော်နိုင်ငံမှာရင်ချင်းမှုရကိုလက်ခံနေသေးတယ်ဆိုတာဟောပြတာပေါ့နော်ဆိုတော့ဒုတိယတစ်ခုကဘာလဲဆိုတော့နောက်ထပ် finding တစ်ခုကစီမံခန့်ခွဲတဲ့နေရာတွေပေါ့နော်ဆိုတော့ administration လုပ်တဲ့စီမံခန့်ခွဲတဲ့နေရာမှာဆိုရင်လည်းလက်ရှိချိန်ထိ30ရာခိုင်နှုန်းအောက်ပဲရှိသေးတယ်ပေါ့နော်ဆိုတော့တို့ပေမဲ့အဖွဲ့ဝင်ပေါ့နော်ဆိုတော့တကယ်တောက်တုံမဲရဒါမဟုတ်သူ့မဟုတ်တာဒါမဟုတ်ဆိုရင်ဒီထက်ထဲဝင်တိရစ္ဆာန်နဲ့လုပ်နေရတဲ့အလုပ်တွေမှာတော့အမျိုးသမီးတွေက50ခိုင်နှုန်းကျော်ဆိုလိုတာကဒီတွေးရှိချက်ကိုအခြေခံပြီးတော့ပြောရမယ်ဆိုရင်ကျွန်တော်တို့တွေအမျိုးသမီးတွေကကြာရကဏ္ဍနေပါဝင်နေဆိုတဲ့ခေါင်းစဉ်အောက်ကနေကျွန်တော်တို့တွေကအဖွဲ့ဝင်ဆိုတဲ့နေရာတွေမှာပဲပါလို့ရတယ်ပေါ့နော်ဆိုတော့ကျွန်တော်တို့ဒီဆုံးဖြတ်ပိုင်권နေဒီမှန်ခန့်ခွဲပိုင်권တွေမှာကျွန်တော်တို့တွေကပြပြဝဝမရရှိနေတယ်ဒါအရန်ဝန်းနေစရာကောင်းတယ်လို့ဒါပါကို highlight လုပ်လဲဆိုတော့ကျွန်တော်တို့တွေကအမျိုးသမီးကိုသုံးဖြတ်ပိုင်권ပေးဖို့အတွက်အရန်တူတုံနေသေးတယ်ပေါ့နော်ပုံလေးနေသေးတယ်ဒုဖွဲ့စီကအမျိုးသမီးရဲ့ဒီစွမ်းဆောင်နိုင်ရည်ကိုလက်ရှိချိန်ထိမယုံကြည်နေသေးဘူးလက်မခံနေသေးဘူးဆိုတာကိုမြင်ရတယ်ပေါ့နော်ဆရာမဆိုတော့လက်ရှိချိန်ထိကတော့သုံးဖြတ်ပိုင်권နဲ့ပတ်သက်ရင်တော့ကျွန်တော်အနေနဲ့ကတော့မရှိသလောက်နည်းတယ်ရှိနေတဲ့ဟာတွေအကုန်လုံးကလည်းလုံးဆောင်မှုအတွက်ပေါ့နော်ဆိုတာလှုပ်ရှား activity တွေကို implement လုပ်နေတဲ့ level မှာပဲရှိနေသေးတယ်လို့ဆို
တာ။အခုဆိုရင်ဒါ2021အာဏာသိမ်းတာ3နှစ်ကျော်လာခဲ့ပြီပေါ့နော်။ဆိုတော့အာဏာရှင်ညှိကုံချုပ်ပြီးတော့မအားဒီပြည်သူအုပ်ချုပ်တဲ့ Federal Democracy တိဆောက်ဖို့ဆိုတဲ့ပြည်သူရဲ့ရည်မှန်းချက်ရှိပါတယ်။ဆိုတော့ဒီလိုရည်မှန်းချက်ကိုကောင်ထည်ဖော်တဲ့နေရာမှာစစောကပြောခဲ့တယ်လို့ပဲအမျိုးသမီးတွေပါဝင်မှုများပြပေးမယ်လို့ဆုံးဖြတ်ချက်ချတဲ့နေရာတွေမှာအားနည်းနေသေးတယ်ဆိုတော့ဒီလိုအားနည်းတဲ့အချက်ကရောဒီလှုပ်ရှားမှုရှေ့ရောက်ဖို့အတွက်နောက်နေနေတဲ့အချက်တစ်ခုလို့များယူဆမိပါလား
ဟုတ်ဆရာမဆိုတော့ကျွန်တော်ဒီမေးခွန်းကိုနှစ်ခုခွဲပြေးတင်တယ်ပေါ့နော်ဆိုတော့ကျွန်တော်တို့ရဲ့ဘန်းနိုင်ကအာဏာရှင်ချုပ်ငြိမ်ပြီးတော့ Federal Democracy ကိုရရှိဖို့အတွက်ဆိုတာဖြစ်တယ်ဆိုတော့ကျွန်တော်ကတော့3ခုမြင်တယ်အာဏာရှင်စနစ်ချုပ်ငြိမ်ရမယ်နောက်တစ်ခုကအာဏာရှင်လက်သက်တွေမပေါ်ဖို့လိုတယ်အဲအကြမ်းမှာကျွန်တော်တို့တွေက Federal Democracy ကိုတည်ဆောက်အောင်ဖြစ်တယ်ပေါ့ဆိုတော့ကျွန်တော်တို့ကနောက်တစ်ခုကကျွန်တော်တို့မျက်စိထဲမှာမြင်ရမယ့်ကိစ္စကကျွန်တော်တို့ဒီစစ်အာဏာရှင်ပြိုကျလိုက်ရုံနဲ့ Federal Democracy ကရုပ်ချီးပေါ်တာပေါ့ဆိုတော့ကျွန်တော်တို့ကအိမ်အပြက်ကိုဖြိုးဖို့အတွက်တအားလွယ်တယ်။ဒါပေမဲ့အိမ်အသစ်ကိုတိဆောက်ဖို့အတွက်ကျွန်တော်တို့မှာဉာဏ်ပညာရရောနှလုံးရည်ရရောအပြည့်အဝရှိဖို့လိုတယ်ပေါ့နော်။ဆိုတော့နောက်တစ်ခုကကျွန်တော်တို့တွေကစစ်အာဏာရှင်စနစ်ဖြစ်စေတဲ့အကြောင်းရင်းထဲမှာလည်းဖိုဝါရနဲ့ဒီလူမျိုးကြီးဝါရတွေပါတယ်။အုပ်စု mindset ပြီးဒီအစုအဖွဲ့ကပဲစိုးမိုးရမယ်ဆိုတော့အတွေးတွေပါတယ်။ဒီအတွေးတွေကစစ်အာဏာရှင်ကိုဖြစ်စေတယ်ပေါ့နော်။ဆိုတော့ကျွန်တော်တို့ဒီတော်လှန်ရေးထဲမှာပါတဲ့သူတွေအကုန်လုံးကကိုတိဆောက်ခြင်းနဲ့နိုင်ငံကိုကိုယ်တိုင်ကတိဆောက်ဖို့လိုတယ်။ဒီတိုးတီးဆောက်ခြင်းနဲ့စနစ်နဲ့မကိုက်ညီတဲ့ယဉ်ကျေးမှုတွေကျွန်တော်တို့မှာ လူတိုင်းမှာရှိတယ်ဒါတွေကိုလည်းကိုယ်ကိုပြန်ပြီးတော့တော်လှန်ဖို့လိုတယ်ပေါ့နော်ဆိုတော့ကျွန်တော်တို့မှာရှိနေတဲ့အနာရှင်စနစ်တွေရှိတယ်အနာရှင်စိတ်ဓာတ်တွေရှိတယ်အနာရှင်အမှုခြင်းတွေရှိတယ်အနာရှင်အတွေးခေါ်တွေရှိတယ်ဒါတွေကိုမတိုက်ထုတ်နိုင်မချင်းကျွန်တော်တို့ Federal Democracy ကိုစလို့ရမှာမဟုတ်ဘူးပေါ့နော်ဒီလက်ရှိချိန်ကြီးကတော့ကျွန်တော်အမြင်ကအနာရှင်အမှုခြင်းတွေကိုအတိုင်းအတာတစ်ခုထိကြည့်သုံးနေသေးတယ်ပေါ့နော်ဆိုတော့ဒီလိုမျိုးစိတ်ဓာတ်နဲ့ကျွန်တော်တို့ Federal Democracy ကိုတည်ဆောက်လို့မရဘူးဒါတစ်ပိုင်းနောက်တစ်ခုကဒီလိုစနစ်တစ်ခုကိုတည်ဆောက်ဖို့အတွက်အမျိုးသမီးတွေမပါဘူးဆိုရင်ရောဘာဖြစ်လဲပေါ့နော်ဆိုတော့အမျိုးသားတွေကြီးပဲလုံရင်ရောမဖြစ်နိုင်ဘူးလားဆိုတာစဉ်းစားချက်ရှိရပေါ့နော်ဆိုတော့အမျိုးသားကိုပြောတဲ့အခါကျရင်ကျွန်တော်ကအမျိုးသားဆိုတာအဂျန်ဒါတစ်ခုတည်းကိုပြောတာမဟုတ်ဘူးပေါ့နော်လိင်တစ်ခုတည်းပြောတာမဟုတ်အမျိုးသားအတွေးခေါ်ဆိုတဲ့ဟာလို့ရတယ်ဆိုတော့အမျိုးသားအတွေးခေါ်ဒီအမျိုးသမီးအတွေးခေါ်ဒီမျိုးတွေကိုကျွန်တော်ကပို့ပြီးတော့ highlight လုပ်ချင်တယ်ပေါ့နော်ဆိုတော့တချို့အမျိုးသမီးတွေပိုရခြေသုံးတဲ့အမျိုးသမီးရှိတယ်အမျိုးသားဇယိုက်လက္ခဏာရှိတဲ့အမျိုးသမီးကိုပြန်ပြီးတော့ဖိနှိပ်တဲ့အမျိုးသမီးရှိတယ်။ပိုဝါရရှိနေတဲ့လူသားတစ်ယောက်ကပိုဝါရဆိုတာဘာလဲပေါ့နော်။ဆိုတော့ပိုဝါရဆိုတာကျွန်တော်တို့ကအင်အားနှုတ်တဲ့သူတို့မဟုတ်တဲ့ခါကျရင်ဒီရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာနှုတ်တဲ့သူကိုကိုယ်ပိုင်ဆုံးဖြတ်ပိုင်ကိုမပေးဘဲနဲ့အခြားသူရဲ့အခွင့်အရေးကိုကျွန်တော်တို့တွေကယူပြီးတော့ဆုံးဖြတ်နေတဲ့ဟာကိုဒါပိုဝါရလို့ကျွန်တော်သတ်မှတ်တယ်။ဆိုတော့ကျွန်တော်တို့နိုင်ငံကြီးကိုတည်ဆောက်တဲ့ခါကျရင်ရိုးရိုးရှင်းလေးပဲတွေးပြီးတော့တိဆောက်တင်တယ်ပေါ့နော်ဆိုတော့ကျွန်တော်လူသားတွေဖြစ်တယ်အားလုံးတန်းတူညီညာရဖို့လိုတယ်လူတိုင်းကကိုယ့်အရေးကိစ္စကိုကိုယ့်ကိုစိတ်ကြိုက်ရွေးချယ်ပိုင်ခွင့်ရှိတယ်ဒါနဲ့ကျွန်တော်တို့ကတိဆောက်ဖို့လိုတယ်ပေါ့နော်ဆိုတော့အဲ့တော့မှပဲ Federal Democracy ကိုရမှာဖြစ်တယ်လို့ဆိုတာ
။တောက်ကြညနဲ့စနေမနက်ခင်းရေဒီယိုအစီအစဉ်တွေမှာအပတ်စဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြကြတာပါရှင်။အခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သုတဆုံရင်အမေရိကန်တို့ရဲ့အစီအစဉ်ကိုလည်းတင်ဆက်ပေးပါဦးမယ်။ပင်လယ်ကမ်းရိုးတဲ့ရေတိုက်စားတာတွေကိုကာကွယ်ဖို့တဏ္ဍကြောက်တန့်တုဖန်တီးထားတာ၊မုံလူမျိုးတွေဖွင့်လှစ်ထားတဲ့လက်သေးအလှပြင်ဆိုင်၊တနက်ဘားကြောင့်ကင်တလဲစားတာတွေကိုကိုအောင်ကဒီတစ်ပတ်စူးစီးတင်ပြထားပါရရှင်။
ပင်လယ်သမုဒ္ဒရာရေမြင့်နေပြင်းပြင်းတက်လာတာကြောင့်သမုဒ္ဒရာနဲ့ထိစပ်နေတဲ့ကန်ယူရန်တစ်ချောင်းရေတိုက်စားခံနေရပါတယ်။ကမ္ဘာကြီးပူနွေးမှုနောက်ဆက်တွဲအကျိုးဆက်အနေနဲ့ရေခဲတွေအေးပြော်ကနေအခုလိုပင်လယ်ရေမြင့်နေပြင်းပြင်းတက်လာတာဟာခုခါပညာရှင်တွေကရေတိုက်စားမှုကိုကာကွယ်ဖို့ဟိုရုံးကလိုရေဒိန်းတပံတွေမဆောက်ဘဲတဘာဝနဲ့ပူနီးစပ်တဲ့နည်းလမ်းတွေတုံးလာပါတယ်။ကမာကောင်လေးတွေခုနားဖို့ကွန်ကရစ်လောင်းထားတဲ့ဘောလုံးသဏ္ဍာန်တဏ္ဍာကြောက်တန်းတူကိုဖန်တီးပြီးရေတိုက်စားမှုကိုကာကွယ်ဖို့ကြိုးစားကြတာပါ။အဲ့ဒီမှာအခွန်ပါတဲ့ပင်လယ်သတ္တဝါမျိုးစုံခိုအောင်နေထိုင်တာကြောင့်တဏ္ဍာကြောက်တန်းရှားပါးနေတဲ့ဒေသကသတ္တဝါတွေအတွက်လည်းအထောက်အကူဖြစ်စေပါတယ
်။ Traditionally eroding shorelines you place hard structure.
ဘုရင့်ကကမ်းစက်တစ်လျှောက်ကမ်းမပြူတာတွေရပ်အောင်လို့ကြောက်တုံးအတားရှိအကာရံတွေချထားလေးရှိပါတယ်။အခုတော့အဲ့နီလန်းတွေမတုံးတော့ပဲလေတဘာဝနဲ့အနည်းဆက်ဆုံးနီလန်းတွေတုံးပြီးတော့ဆောင်ရွက်နေပါတယ်။ဘောလုံးပုံစံလူလုံးတန်တာချောက်တန်းတွေကအဲ့ဒီလိုအပ်ချက်ကိုဖြည့်ဆွတ်ပေးပါတယ်။
ရင်းနေတဲ့ဝါရီဖြစ်တဲ့ကမာကောင်လေးတွေဟာသူတို့ရှင်သန်ရဝန်းကျင်အတွက်အထောက်အကူဖြစ်စေသလိုပင်လယ်ရေတိမ်ပိုင်းတွေမှာပေါက်တဲ့ e-grass လို့ခေါ်တဲ့ရင်းနှီးပင်ရှိတွေရှင်သန်မှုအတွက်လည်းအထောက်အကူဖြစ်စေပါတယ်။ပင်လယ်သမုဒ္ဒရာကမ်းဆက်၄မီတာထက်မနက်တဲ့နေရာမှာပေါက်တဲ့ဒီပင်တွေဟာပင်လယ်ရေနေတဲ့ဝါခရုနဲ့တခြားအကောင်မျိုးစုံရှင်သန်ပေါက်ဖွားစေဖို့အပြန်အလှန်အထောက်အကူဖြစ်စေတာပါ
။ Oysters also filter about 50
ကမာကောင်လေးတွေဟာတရက်ကိုရေကားလ90လောက်ကိုပြန်တန့်ပေးပါတယ်။ရေနောက်တွေကိုပြန်ကြည်လာအောင်လုပ်ပေးသလိုရေစိုးရင်ညွတ်တွေကိုလည်းပြန်တန့်ပေးနေတာပါ
။ရင်းနှီးပင်ရှိတွေဟာကံယူရန်ရေတိုက်စားမှုအပါအဝင်ပင်လယ်ရေသရဝါရီရှင်သန်ကြီးပင်ရဂေယစနစ်မှာအရေးပါတဲ့အတွက်ဥပဒေနဲ့လည်းအကာအကွယ်ပေးထားပါတယ်။ဒီပင်တွေဟာကမ်းရိုးကိုရိုက်ခတ်တဲ့ပင်လယ်လှိုင်းရဲ့အချိန်ကိုအပြော့စေသလိုအပင်တွေကြားထဲရောက်လာတဲ့သဲနှုန်းတွေကိုလည်းအငယ်ထိုင်စေတဲ့အတွက်ရေအောက်ကျမ်းပြေပို့ထူလာစေပါတယ်
။ Yes, so the more eelgrass sits in the bay.
ရင်းနှီးပင်တွေရေအောက်မှာရှိနေသမျှကေယိုတန်တိုက်စားမှုတံကိုလည်းကာကွယ်ပေးသားဖြစ်ပါတယ်။ဘလို့အပင်မျိုးပဲဖြစ်ဖြစ်အကံပါတိုက်စားတာတွေမဖြစ်အောင်လို့အကာအကွယ်ပေးပါတယ်။ဒီရင်းနှီးပင်တွေဟာငါးရင်းငှက်တွေရဲ့အစာလေးဖြစ်ပါတယ်
။ကယ်လီဖိုးနီးယားတောင်ပိုင်းကမ်းခြေတွေကိုအကာအကွယ်ပေးစီမံကိန်းကနေအခုလိုတဏ္ဍာကြောက်တန်းတူတွေကိုဒသမ1ဧကအတွင်းမှသာဖန်တီးထားတာဖြစ်ပေမဲ့နောက်ထပ်3ဧကလောက်အထိတိုးချဲ့လုပ်ကိုင်သွားဖို့စီစဉ်နေပါတယ်ခင်ဗျာ။ပုံစံလှလှဒီဇိုင်းအဆန်တွေလက်သေးပေါ်မှာဖန်တီးပေးရတာကိုကြိုက်နှက်တတ်တာအပြင်ဝင်းငွေကောင်းတဲ့လုပ်ငန်းလေးဖြစ်တာကြောင့်လက်သေးခြေသေးအလှပြင်ဆိုင်ကိုဖွင့်ပြတာလို့နေလစ်ဆိုင်ဖွင့်သူတွေကပြောပါတယ်။ အမေရိကန်မှာအခြေချနေထိုင်လာသူတွေအနေနဲ့အခုခါကိုယ်ပိုင်လုပ်ငန်းတွေဖွင့်လှစ်လုပ်ကိုင်နိုင်ဖို့ဟာအမေရိကန်အိမ်မက်တစ်ခုဖြစ်တာကြောင့်လဲအခုလိုအကောင့်တွေပေါ်လာလို့ဆိုရတယ်မိဝါစွမ်းဟာခင်မွန်းဖြစ်သူစီလိုက်လာရင်အမေရိကန်ပြည်ထောင်စုမှာ2005ခုနှစ်ကတည်းကအခြေချနေထိုင်လာတာဟာအဲ့ဒီအချိန်ကတည်းကအင်ဒီယားနာပြည်နယ်ဖိုဝင်းမြို့မှာနေထိုင်နေပြီး2018ခုနှစ်မှာတော့နေလစ်ခြေသေးလက်သေးအလှပြင်ဆိုင်ကိုဖွင့်ခဲ့ပါတယ်အဲ့ဒီမတိုင်ခင်နှုန်းကတော့တခြားဆိုင်မှာဝန်ထမ်းဘဝနဲ့လုပ်ကင်ရင်ခြေသေးလက်သေးအလှပြင်လုပ်ငန်းကိုလေ့လာခဲ့ပါတယ
်အာဆာဝစ်ကြတော့ဖက်ဒီကဲကမှာခြေတော့ဒီစေးတယ်နောက်ပြီးတော့အာအင်တာဗျူးဆိုးပေးတယ်လက်သေးလက်သေးအတုရောလက်သေးကိုလက်သေးအင်မျိုးဂျာတို့ချိတဲ့ပါရာရှိတယ်နောက်ပြီးတော့အခလစ်ရှိတယ
်နေလစ်လက်သေးချိတဲ့အလှပြင်ဆိုင်ကိုတခြားတငယ်ချင်းနှစ်ယောက်နဲ့အတူပူးပေါင်းဖွင့်လှစ်ခဲ့တာလို့လဲမိဝါစွမ်းကပြောပါတယ်စိုက်မဖွင့်ငယ်မှာဘလို့နေရာမျိုးမှာဖွင့်မယ်ဘလို့လူတွေကိုအဓိကထားဝန်ဆောင်မှုပေးနိုင်မလဲဘလို့လက်သေးချိတဲ့ဒီဇိုင်းပုံတွေခက်စားနေတယ်လဲဆိုတာကိုလည်းမပြတ်လည်လာရတာပါအမေရိကကိုလာကလေးကအဖိုးကြီးမျိုးကိုတန်းရောက်လာသူတွေရှိသလိုတချို့လဲကိုအတိုင်းဝိုင်းမိတ်ဆွေတွေရှိရာကိုပန်ဆယ်ဗေးနီးယားပြည်နယ်ကနေပြောင်းလာပြီးလုပ်ငန်းအတူတူလုပ်ဖြစ်သွားပါတယ
်။ကျမလောက်လောက်တာဒီလက်သေးကိုပေါ့နော်အခုဆို6နှစ်ရှိပြီဒီဇူလိုင်23ရက်နေ့ဆို6နှစ်ရှိပြီ။ဒါမဲ့စိတ်ဝင်စားတော့ပေါ့လောက်တော့ပေါ့ကြိုက်တော့ပေါ့နော်သူများကိုအလှပြင်ပေးမှနဲ့ကိုလောက်ရင်းနဲ့အဲ့လိုမျိုးပေါ့နော်
။အလုပ်တစ်ဖက်နဲ့မိသားစုကိုကြည့်ရှုဆောက်ရှောက်ခွင့်လည်းရနေတာပါ။
တယောက်တည်းလောက်လို့ရှိရင်အဆင်မပြေဘူးလေဘာဖြစ်လို့ဆိုတော့ဒီနိုင်ငံမှာကကိုယ့်ရဲ့မိသားစုကကူညီမဲ့တူမရှိဘူးကလေးလေးရှိတဲ့အတွက်ကြောင့်အဲ့ဒါကြောင့်တငယ်ချင်းနဲ့အတူတူဖွဲ့ပြီးတော့ကလေးကိုလည်းတွားကြည့်လို့ရတယ်အလောက်လောက်လို့ရတယ်ဒီအလောက်ကအဆင်ပြေဆုံးပဲမိသားစုအတွက်ကမိန်းကလေးအတွက်ကပေါ့နော
်နေလစ်ဆိုင်ကိုအချက်ချကြတဲ့နေရာမှာရွေးချယ်ဖွင့်လှစ်ခဲ့တယ်လို့လည်းဆိုရတယ်ဆိုင်ကိုလာသူတိုင်းကိုအကောင်းဆုံးဝန်ဆောင်မှုပေးဖို့ဝန်ထမ်းတွေကိုအမြဲမပြတ်လေ့ကျင့်သင်ကြားပေးနေတာလို့လည်းပြောပါတယ်
I love coming here because the customer service is wonderful.
ဒီဆိုင်ကိုလာရတာအတော်လေးစိတ်တိုင်းကြပါတယ်။လက်သေးပြင်ပေးတာလည်းလှတယ်။အားလုံးကလည်းဆက်ဆံရေးကောင်းကြတယ်။ပြီးတော့ကျမမိဘတွေကဒီဝင်းကျင်မှာပဲနေတာပါ။ Washington DC မှာလည်းနေပေမဲ့လက်သေးပြင်ဖို့ကတော့ဒီမှာပဲလုပ်ဖြစ်ပါတယ
်။ဆိုင်မှာဝန်ထမ်း15ယောက်ရှိပါတယ်။နေရာဒီကျောင်းပရဲ့မို့မိဘကိုလာကူသူလည်းရှိပါတယ
်။
အလုံးလိုသဘောမထားပါဘူး။ကိုအားနေတဲ့အချိန်မိဘလုပ်ငန်းကိုလာကူပေးတဲ့သဘောပါ
။အလှပဖန်တီးပေးတဲ့ဆိုင်တဆိုင်ရေရှည်ရက်တီတိုးပေါ်ဖို့ဆိုရင်လုပ်ငန်းကြီးမှန်းချက်ပြည့်မြောက်အောင်အားထက်ဆောင်ရွက်ဖို့လိုသလိုအသေးစိတ်လည်းဂရုစိုက်လှုပ်ဆောင်ပေးရတာပါ။ဒါကြောင့်ဆိုင်ကိုအမြဲလာသူတွေနဲ့ကောင်းမွန်တဲ့ဆက်ဆံရေးထူထောင်ထားပြီးအခါအားလျော်စွာဝန်ဆောင်မှုဇင်းလုံးလျှော့ပေးသလိုနေလစ်ဆိုင်ကနေပုံစံဒီဇိုင်းအစံတွေနဲ့အလှဆင်ပေးနေတယ်လို့သူတို့ကပြောပါတယ်ခင်ဗျာ American Beyond Zuma လက်နဲ့အလွယ်တကူဝယ်ယူကင်ဆောင်ခွင့်နဲ့ပတ်သက်ပြီးတချို့ကကန့်ကွက်ကြသလိုတချို့ကတော့လည်းလက်နဲ့ကြောင့်မိသားစုဝင်တွေထိခိုက်ဆုံးရှုံးခဲ့တဲ့ကြားမှာပဲတနက်ကင်ဆောင်ခွင့်ကိုလိုလားနေကြတာပါ Northland College ကပမောက်ခ Angela Strout ဆိုရင်တနက်အတူအရှိမျိုးစုံ6လက်ပိုင်ပါတယ်ဒီလိုလက်နဲ့ပိုင်ဆိုင်ရမှာတနက်ကိုအသုံးပြုပြီး NAA ကိုကာကွယ်တာတဲ့ကိုဘာသာဓမ္မမဟုတ်တခြားသူတူကို NAA ကြက်ရောက်စေတဲ့အခြေအနေမျိုးပုံများတယ်လို့ဆိုပါတယ်သူ့မိသားစုဝင်တွေထဲမှာတနက်နဲ့ကိုဘာသာမတော်တဆပြန်ပြစ်မိပြီးတော့တည်ဆုံသွားတာကိုဘာသာပြန်ပြစ်ခတ်စီရင်တဲ့သူတွေလည်းပါပါတယ်
Our issue with gun violence is that guns are still
တနက်ကအကြမ်းဖက်ပြုမူကြတွေကလူတွေအားလုံးအလွယ်တကူတနက်ဝယ်လို့ရနေလို့ပါတနက်ပိုင်စင်ကြလို့လူနဲ့မကွာစောင့်ထားခြင်းလို့ဒါမှမဟုတ်ဘာကြောင့်လဲဖြစ်ဖြစ်လူချင်းကြတယ်ဆိုရင်ဝယ်ကြပါကျမလည်းလူချင်းပါတယ်ဘယ်သူတွေမှတနက်ပါတာလေဆိုတာလည်းသိချင်ပါတယ်ဒါမှမဟုတ်ဘယ်သူပဲဖြစ်ဖြစ်ဘယ်မှာပဲဖြစ်ဖြစ်အလွယ်တကူဝယ်ကင်တာမျိုးတော့ဖြစ်လို့မရပါဘူး
တနက်ကင်ဆောင်တဲ့အခါစိတ်ကြွစီတဲ့အကြောင်းနဲ့သူကပြောပါတယ်။ဒါပြင်အခုလိုလက်နဲ့ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးပွန့်ပွန့်လင်းလင်းဆွေးနွေးကြဖို့နဲ့နိုင်ငံရေးအရာအမြင်ကွဲပြားမှုတွေနဲ့နဲ့ရှိုင်းရှိုင်းဖြစ်နေကြတဲ့အချိန်မှာတောင်ဆွေးနွေးဖို့လိုတဲ့အကြောင်းနဲ့သူကထောက်ပြပါတယ်။
We could become much worse than we are today.
ဒီနေ့ဒီချိန်ထက်ပိုကောင်းလာနိုင်တယ်လို့ပိုဆိုးလာနိုင်ပါလေ။လွန်ခဲ့တဲ့15နှစ်လောက်ကဆိုရင်မူကြိုကျောင်းတွေမှာတတက်နဲ့ပြစ်ခတ်ခံရတဲ့အခါဘယ်လိုအကောက်အွယ်ယူရမလဲဆိုတာမျိုးသင်ပေးနေရတယ်ဆိုတာကိုစိတ်ကူးမိပါတော့မဟုတ်ပါဘူး။အခုတော့ဒါကပုံမှန်လှုပ်ရိုးလှုပ်စင်လို့ဖြစ်နေပါပြီ
။အဖြေရှာဖို့ဘယ်လိုခက်ခဲတဲ့ကိစ္စမျိုးပဲဖြစ်ဖြစ်မျောလင်းချက်ထားအဖြေရှာဖို့လည်းသူကပြောပါတယ်။တခြားကြံဖက်မှုတွေကိုအဆုံးသတ်တားဆီးနိုင်ခဲ့တယ်လို့တနက်နဲ့အကြံဖက်ပြစ်ခတ်မှုတွေကိုလည်းအဆုံးသတ်နိုင်ဖို့ရှာနိုင်မှာဖြစ်ကြောင်းသူကပြောပါရယ်ခင်ဗျာ
အ
ကိုအောင်တင်ဆက်ခဲ့တာပါရှင်။တိတ်ပန်တဲ့နီးပညာစီစဉ်ကိုဆက်ပြီးတင်ဆက်ပေးပါဦးမယ်။စိတ်ကိုပျော်ရွှင်စေတဲ့ဟော်မုန်းတက်ကိုထုတ်ပေးတဲ့တရားဟာကာဗိုဟိုက်ဒရိတ်မျိုးဖြစ်ပြီးတော့စားသုံးသူအတွက်စွမ်းအင်ရဖို့အရေးပါတယ်လို့လွန်ခဲ့ရင်တော့အန္တရာယ်ရှိတယ်လို့ဓာတုပညာရှင်ဒေါက်တာခင်မောင်ညိုကပြောပါတယ်။ဘာကြောင့်ပါလဲ။ဒေါက်ခင်မျိုးသက်ကမေးမြန်းတင်ဆက်ထားပါရှင်။
တရားကြောင့်ကိုသိကြလို့ပါဆရာ။ဆရာဒီနေ့တရားကြောင့်ကိုပြောပြပေးပါ။တရားဆိုလို့ရှိရင်လူအတွက်အန္တရာယ်ရှိပါတယ်လားဆရာ
။တရားစားတာအန္တရာယ်ရှိတယ်လို့လည်းပြောလို့ရတယ်။အန္တရာယ်မရှိဘူးလည်းပြောလို့ရတာပေါ့။ဘာကြောင့်လဲဆိုရင်တရားကလူတွေအတွက်တကယ်လိုအပ်တဲ့ပစ္စည်းရှိဖြစ်တဲ့အတွက်အဲအန္တရာယ်ရှိတယ်ဆိုတော့မစားလို့တော့မရဘူးသိကြပေါ့။အဲ့တော့အန္တရာယ်ရှိတယ်ဆိုတာလည်းဘယ်ခါမှလဲဆိုရင်အလုံးကြုံစားမှာပဲဟောစားလို့ကြားလို့ဘယ်ဟာမဆိုပေါ့အများကြီးစားရင်တော့အန္တရာယ်ရှိတယ်စားတော့တိတိကျကျချက်ချင်းဖြစ်ပေမဲ့ကြားကဖြည်းဖြည်းဖြည်းဖြည်းနဲ့ဖြစ်လာတယ်ကိုယ်အလေးချိန်လည်းတိုးလာတယ်နော်စီးကြိုယောဂလည်းဖြစ်တဲ့အတွက်သူ့အန္တရာယ်ရှိတယ်လို့ပြောနိုင်ပါတယ်ကြားကိုကျွန်တော်တို့ကကာဗိုဟိုက်ဒရိတ်လို့ခေါ်ပါတယ်လူတွေသုံးနေတဲ့ဓာတ်စီတို့ရေနံစီတို့ရေနံတို့ကဟိုက်ဒရိုကာဗွန်ပေါ့သူလည်းစွမ်းအင်ပေးတာပဲကြားလည်းစွမ်းအင်ပေးတာပဲလူတွေအတွက်စွမ်းအင်ကအရေးကြီးတာတရားကဖြစ်ရပါလေတရားကိုစားလိုက်ရပြီဆိုရင်လူတွေပျော်သွားတာတရားလည်းစားလိုက်ရရောသူရဲ့အုံနောက်ထဲကနေပြောအချက်ပြေးလိုက်တယ်ပျော်ရွှင်စေတဲ့ဒိုပါမင်းဆိုတဲ့ဟော်မုန်းစေထွက်လာပါတယ်အဲဒိုပါမင်းကတရားစားရခါမှထွက်လာတဲ့လူတွေကပျော်ကြတယ်လူတွေကတရားကိုအမှန်ကြိုက်တယ်သို့တော့ဒါကိုအများကြီးစားရင်အန္တရာယ်ရှိတယ်ဆိုတာကိုတဖြည်းဖြည်းသိလာရပါလေ
ပါရစေကျွန်တော်ဒီကြမ်းနဲ့ပတ်သက်ပြီးတော့ဟိုခြေခြေမြင့်မြင့်သိရအောင်ပထမဆုံးကြမ်းနဲ့ပတ်သက်တဲ့ဓာတုဖွဲ့စည်းပုံလေးအကြောင်းအရင်ပြောပြပေးပါဆရာ
ကြမ်းကိုကျွန်တော်တို့ကဆုကရုစ်ပေါ်ကမ်မစထရီကတော့နော်ဒါဟုတ်ဒိုင်ဆိုက်ခရိုက်လို့ခေါ်ပါတယ်ဒိုင်ဆိုက်ခရိုက်မှာကာဗွန်12လုံးပါတယ်ဟိုက်ဒရိုဂျင်22လုံးပါတယ်အောက်ဆီဂျင်17လုံးပါတယ်အဲ့တော့ C12H22O11 ဆိုတာရှိတယ်C12 ကိုဖယ်လိုက် H22O11 က H2O ဖြစ်တယ်ဒါကြောင့် C12 လုံးနဲ့ရေ12လုံးပေါင်းလိုက်ရင်ဒါကိုကာဗိုဟိုက်ဒရိတ်ဆိုတော့ရေနဲ့ကာဗွန်ပါတဲ့ပစ္စည်းလို့ခေါ်ပါတယ်ဟိုက်ဒရိတ်ဆိုတာရေကိုပြောတာပါအဲ့တော့ဒါကဒိုင်ဆိုက်ခရိုက်ဆိုတော့မိုနိုဆိုက်ခရိုက်ဆိုလည်းရှိမှာပဲဆိုသိကြတာပေါ့မိုနိုဆိုက်ခရိုက်ဆိုတာဂလူကို့စ်လိုမျိုးဖရက်တိုစ်လိုမျိုးဂလူကို့စ်ကတော့အားလုံးကြားဘူးတဲ့ဂလူကို့စ်ဆိုတော့ကြားကိုဖယ်လိုက်ရင်ဂလူကိုစ်ရတယ်နောက်တစ်မျိုးကတော့ fructose ဆိုတာဖြစ်လာတယ်ဒါကအသီးအနှံထဲမှာရှိတယ်အဲ့ဒီအခြေခံကြတဲ့ပစ္စည်းဂလူကိုစ်နှစ်ခုပါရင်တော့ sucrose လို့ကျွန်တော်ခေါ်ပါတယ်အဲ့ disaccharides ပြီးရင် polysaccharide ထိကိုဒီ saccharides ကရောသွားပေါင်းသွားနိုင်တယ်ဥပမာဖြစ် fiber စီအသီးတွေမှာပါတဲ့ saccharides တွေကြတော့ polysaccharides တွေဖြစ်တယ်အဲ့ဒါတွေကို fiber လို့ခေါ်ပါတယ်ဒီရဖော်မူလာက C6H10O5N ဆိုတော့เนาะအလုံးပေါင်းများဆိုတာပါပဲလူကတရားကိုစားတယ်အပင်နေကြတော့တရားကိုထုတ်လို့တဲ့အပြင်ကိုသူ့ကိုယ်ခန္ဓာသူ့ရဲ့ပင်စီပေါ့သူ့အကိုင်းခက်ကြီးကြီးထွားစေဖို့တရားကိုသူ့ကိုယ်တိုင်ချက်လုပ်တယ်ဆိုတော့ကျွန်တော်အပင်တွေကိုစားတယ်အပင်တွေကကျွန်တော်တို့ဒီကနေရှူထုတ်လိုက်တဲ့ကောင်းတဲ့အောက်ဆိုင်ကိုသူကသုံးတယ်အောင်လည်းအဆက်လေးတဲ့ကနေသူယူလိုက်တယ်ပြီးတော့ရေနဲ့သူပေါင်းဆက်တယ်ဘလို့ပေါင်းလဲဆိုရင်နေအောင်ခြီကနေပြီးတော့အဲ့ဒီစွမ်းအင်ကိုယူပြီးတော့ပေါင်းတာပဲအဲကြောင့်အပင်လေးရှင်တမ်းမှုကနေအောင်ပူတာပေါ့အဲ့ဒီပေါင်းဆက်လိုက်တဲ့ခါမှာဂလူကိုစဖြစ်တယ်အစစ်စစ်သူဆက်ပေါင်းလိုက်ရင်သူက fiber စီဖြစ်လာတယ်အဲ့ဒီ fiber စီဖြစ်လာတယ်ဟာကိုဥပမာဖြင့်မြက်ဆိုတော့မြက်ကိုနွားကစားတယ်နွားကနေပြီးတော့ရတဲ့ protein ရှိတော့လူတွေခြားတယ်လို့ပါတယ်ဒါလိုပဲတန်တရာကြီးလည်နေပေါ့ဒီ protein ဆိုတဲ့အားလေးမပါရင်ကျွန်တော်တို့အဟာရမဖြစ်ဘူး protein ပြင်ကိုတခြား mineral စီတော့ပါတော့ပေါ့အပင်ကလည်း mineral ဆိုတတ်တူတွေကိုသုံးပါတယ်တတ်တူတွေကိုကျွန်တော်တို့ကအမျိုးစုံနေရာများအများစွာမှာထည့်တယ်เนาะအပင်ကတတ်တူကတော့တကယ်တော့ magnesium လိုမျိုးเนาะ copper လိုမျိုးတတ်တူတွေသုံးတာပေါ့ကျွန်တော်တို့ဒီလူတွေအတွေးမှာဆိုရင် Fe ပါတော့အဲ့ဒီ minerals ကကျွန်တော်တို့ပေါင်းဆိုင်ရင် hemoglobin ရတယ်။အ
ရှမ်းရာဆိုတဲ့ကြားကပုံစံ၃မျိုးနဲ့ရှိတာပေါ့နော်ဆိုတော့လူတွေထဲမှာဝင်တဲ့ပုံစံရဲ့နောက်အပင်တွေထဲမှာနောက်ဆုံးကျတော့ fiber အထိဖြစ်သွားတာပေါ့နော်အားလုံးကတကြားရဲ့ပုံစံခွဲတွေပေါ့နော်အဲ့လိုပြောလို့ရပါလားရှမ
်းဟုတ်ပါတ
ယ်တကယ်လို့တကြားကိုစားလိုက်ရင်လူရဲ့ကိုယ်ခန္ဓာထဲမှာတကြားရဲ့ဓာတ်ပြောင်းလဲမှုဖြစ်စဉ်တွေနည်းနည်းပြောပြပါပါဆက်ကိုယ်ခန္ဓာထဲမှာတကြားကိုစားလိုက်ရင်ဘာတွေဖြစ်သွားလဲသိကြမှာပါရှမ်း
ကျွန်တော်သတ်သောကပြောစကြားဆိုင်တော့နည်းနည်းဒိုပါမင်းထွက်လာတော့ပျော်တော့ဗော။ဒါပေမဲ့တကယ်တော့ကိုခန္ဓာထဲကိုစကြားရအောင်စကြားကိုသူကစွန့်ရင်ဖြစ်ပြောင်းစွန့်ရင်ဖြစ်ပြောင်းလို့ဟာကိုခန္ဓာထဲမှာပထမအဆင့်ကဂလူကို့စ်ဖြစ်သွားတယ်။အဲ့ဒါသွေးကြောတွေရောက်သွားတယ်။အင်ဆူလင်ဆိုတဲ့ဟော်မုန်းကပြောင်းပြီးပါတယ်။အဲ့တော့အင်ဆူလင်ထွက်လာရင်ဒီစကြားတွေကိုဂလူကို့စ်ကိုစွန့်ရင်ဖြစ်ပြောင်းပေးနိုင်တယ်။အဲ့တော့ဒါလို့ပြောင်းပြီးတဲ့အချိန်မှာကျွန်တော်တို့ဒီစွန့်အင်ကိုအသုံးချလိုက်မှဆက်ခါဆက်ခါပြောင်းလို့ရတယ်။စွန့်အင်အသုံးမချရင်ဦးထဲမှာဂလူကိုစ်တခါပို့နေပြန်ရော။ဂလူကိုစ်ကိုအသုံးချဖို့အတွက်လည်းအင်ဆူလင်ကလိုနေပြန်ရော။အဲ့တော့ကျွန်တော်တို့ကတခါလေကျတော့အစာအသောက်စားတဲ့အခါမှာဂလူကိုစ်များွားတယ်ဆိုရင်အဲ့မှာပြဿနာတက်တယ်။တကြားလည်းမကဘူး။ကြမ်းတဲ့ကစီဓာတ်တွေဆန်လို့ပြောင်းလို့ဂျုံလို့ဟိုကပေါင်မုတ်လို့ပေါ့။ကျွန်တော်သမင်းလို့ဒါစားရင်လေဒါကစီဓာတ်ကနေဂလူကို့စ်ဖြစ်ပြောင်းသွားတယ်တကြားဖြစ်သွားတာပဲအဲ့တော့ကိုယ်ခန္ဓာထဲမှာတကြားဖြစ်တဲ့ဖြစ်စဉ်များစွာရှိတယ်အဲ့ဒီဟာတွေကမချိန်နိုင်ဘူးဆိုရင်စီးကြိုသွေးကြိုရောဂါဖြစ်တာပဲအင်ဆူလင်ကမလုံလောက်ဘူးမထွက်ဘူးနည်းတယ်ဆိုရင်ဖြစ်ပါတယ်အဲ့တော့စီးကြိုသွေးကြိုရောဂါမဖြစ်အောင်လို့ကာကွယ်ဖို့များသောအားဖြင့်ကဆန်ကြမ်းစားရတယ်ဘမားလေးဆိုရင်မနေ့မိုးလင်းရင်ထမင်းကျန်းနဲ့ပဲပြုတ်လေးနဲ့စားလိုက်ရင်အစာချေတာနှေးတယ်အစာချေတာနှေးတယ်ဆိုရင်အင်ဆူလင်ကလုံလုံလောလောဖြည်းဖြည်းချင်းဖြည်းဖြည်းချင်းထွက်လာတယ်အစာကိုလည်းဖြည်းဖြည်းချင်းချေတဲ့အတွက်သူ့မှာပြဿနာအများကြီးမရှိဘူးဘတော့မှစီကြိုယောဂမရနိုင်ဘူးဒါအပြင်ကိုသူကအလုံးလုံးတဲ့လူဖြစ်ရင်တော့စီကြိုသွေးကြိုမဖြစ်နိုင်ဘူးအဲကြောင့်တကြားကကောင်းတော့ကောင်းပါတယ်သူ့ကိုကျွန်တော်တို့အစာချေဖို့လိုတယ်သူကတကယ်ပြေအဟာရမဖြစ်ပါဘူ
းဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းဘက်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
ဒေါက်ကင်မြတ်တင်ဆက်ပေးခဲ့တာပါရှင်ဒီသိပ္ပံနဲ့နှီးပညာအစီအစဉ်နဲ့အတူ VOA ကထုတ်လင်းတဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းစောင်းပါးတွေကိုတော့ VOA website လိပ်စာ bamis.voanews.com အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်ဖတ်ရှုလို့ရပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုမဆူမြတ်မောင်ကတလဲပြပြပါအောင်မယ်ရှင
် American ပြည်ထောင်စု New Jersey ပြည်နယ်ကိုဒီဘဟုပြုပြီးတော့ 4.8 ပြင်းအားနဲ့ငရင်လှုပ်ခတ်ခဲ့တယ်လို့ဒီ American ဘူပိဗေဒတိုင်းတားရေးဌာနကပြောပါရယ်ငရင်တန်းကိုဒီ New Jersey နဲ့ကပ်နေတဲ့ New York မြို့တချို့နေရာတွေအထိကိုခန်းစားခဲ့ရပါရယ် New York မြို့ကုလသမဂ္ဂဌာနချုပ်မှာဒီဂါဇာအရေးဆွေးနွေးနေတဲ့လုံခြုံရေးကောင်စီအစည်းအဝေးအတွင်းမှာငရင်လှုပ်လို့ယာယီရိုက်ခဲ့ရပါရယ် New York ရဲ့ဒီအထင်ကရ Empire State အစအဦးကြီးကတော့ဘာမှထိခိုက်မှုမရှိဘူးဆိုတဲ့သဘောမျိုးဒီ I am fine လို့ X လူမှုကရပ်ပေါ်မှာရေးတင်ပါရယ်Brooklyn အရကအစာဦးတချို့တော့ငရင်လှုပ်ခတ်သွားတာကိုတိတိကျကျခန်းစားခဲ့ကြရတယ်လို့အဲ့ဒီမှာရှိနေသူတွေကပြောပါတယ်။တခါဒီ New Jersey ပြည်နယ်နဲ့ကပ်နေတဲ့ Pennsylvania ပြည်နယ် Philadelphia မြို့အထိလည်းငရင်လှုပ်တာခန်းစားရတယ်လို့ဒီလူမှုကွန်ရက်ပေါ်မှာရှင်းတာပြောနေကြပါတယ်ရှင်။မြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှနိုင်ငံတွေမှာတော့စံချိန်တင်အောင်ပူပြင်းတဲ့အပူလိုက်တံကိုခန်းစားနေကြရပါတယ်။မြန်မာ၊ထိုင်း၊မလေးရှား၊ဗီယက်နမ်၊ဖိလစ်ပိုင်၊အင်ဒိုနီးရှားနိုင်ငံတွေကိုဖြတ်နေတဲ့အပူလိုင်းဟာသမိုင်းဆန်ချိန်တင်အောင်ပူပြင်းတဲ့အပူလိုင်းဖြစ်တယ်လို့မိုးလေဝသပညာရှင်တွေကပြောပါရယ်။အပူလိုင်းဓာတ်ရိုက်ဖြတ်သွားတဲ့မြန်မာနိုင်ငံအလဲပိုင်းမင်းဘူးမြို့၊ထိုင်းနိုင်ငံတောင်ပိုင်းကဟတ်ရိုင်မြို့၊ဗီယက်နမ်အနောက်ပိုင်းကရန်ရှူးတို့မှဒီဆန်ချိန်တင်အောင်လို့အပူချိန်မြင့်တက်ခဲ့တယ်လို့ကမ္ဘာတဝန်းလေထုအရေးသွေးကိုစောင့်ကြည့်တိုင်းတာနေတဲ့ IQA ကဒီဧပြီလ4ရက်နေ့တုန်းကပြောကြားခဲ့ပါရယ်ရှင်။
သတင်းချင်းချုပ်ကိုမဆုမြတ်မုံပြပြပေးခဲ့တာပါ။ဧပြီလ5ရက်တောက်ကြညရေဒီယိုအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမုံဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Rob McLean နဲ့ Robert Bass တို့ဖြစ်ပါတယ်။ View American တန်ရဲ့တောက်ကြညရေဒီယိုအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ32နဲ့58တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။စနေနေ့တနင်္ဂနွေမှာဆိုရင်တော့လိုင်းလက်မီတာ190 kHz 1509ကနေလည်းထုတ်လွှင့်ပေးပါတယ်ရှင်။ View ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကျမခင်ဗျူထွေးပါရှင်
This program has